Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အနှစ်သက်အခါတနင်္လာမှာသောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ Washington News of the American တန်ကနေ2023 January လတရက်တောက်ချန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကုန်မီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါနှစ်သက်အထူးစီစဉ်တွေကိုမတင်ဆက်ပေးခင်ပထမဆုံးနောက်ဆုံးရသတင်းတွေကိုပြောပြပေးပါမယ်။2022ခုနှစ်နှစ်သက်ကိုရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း 9.8 ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါထံကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ဝဲတွေလူလူစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူး။မြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါလိမ့်။အိန္ဒိယမှာကမ်းခြေတွေမှာပါတီတွေမလုပ်ဖို့နဲ့တခြားခီးတော်ကန့်ကန့်မှုတွေချထားတယ်လို့မြို့ကြီးတွေမှာရှိတဲ့ဟိုတယ်တွေအရက်ဆိုင်တွေကိုဒေတာဆန္ဒရှင်ည7နိုင်မှာပြိဖို့ညွှန်ကြားထားပါတယ်။2021နှစ်တစ်ကိုပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာ Pacific သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူဒေတာရင်း Energy နိုင်ငံတွေဖြစ်တဲ့ New Zealand, Australia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်။ New Zealand မှာ Auckland မှာမီးလာပြပွဲတွေနဲ့နှစ်တစ်ကိုကြိုဆိုခဲ့ကြပြီး Australia နိုင်ငံမှာတော့မီးလာနဲ့နှစ်တစ်ကိုကြိုလို့ရှိတဲ့ Sydney စိတ်ကမ်းမှာအရင်ကလူတန်းနဲ့ချီးပြီးလာရောက်စုဝေးလေရှိပေမဲ့အခုတော့နေအိမ်တွေကနေကြိုဆိုခဲ့ကြတာပါဂျပန်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတိုးလာနေတဲ့အတွက်တိုကျိုမြို့တော်ဝင်ကနှစ်ဟောင်းကုန်နှစ်တစ်ကူရောက်မဲ့အချိန်ကိုစုဝေးမှတ်တမ်းတင်တဲ့ပွဲတွေမလုပ်ကြဘူးပန်ကြားခဲ့တယ်လို့တစ်တစ်ကိုငင်းငင်းတက်တက်ကြိုဆိုကြတာပါတစ်တစ်ကိုချိုးတဲ့ဂျာမနီနိုင်ငံဘန်ဒန်ဘတ်ကိတ်ကမီးလာပြပွဲတွေလန်ဒန်မြို့သိန်းစ်မြို့ပေါ်ကမီးပြပွဲတွေလည်းဒီနှစ်မှာဖျက်သိမ်းထားပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တစ်ကြာရောက်တော့မှဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကနှစ်သက်စုဝေးပြီးကောင့်ဒေါင်းလုပ်တဲ့ပွဲအတွက်လည်းလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်။ခင်မီကရိယာတွေအတွက်မရှိမဖြစ်လိုအပ်တဲ့ရေရှားတတ်ထုအတွက်တရုတ်ရဲ့ဈေးကစားမှုရပ်တန့်စေဖို့လှုံ့ဆော်မှုကလည်းအမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မိုဟာဗီကန်ဒါရတဲကနှစ်ပေါင်း80ကျော်ရပ်ဆိုင်းထားခဲ့တဲ့တတ်ထုတွေဟာ2021ခုနှစ်ထဲမှာပြန်လည်စီကားလာတော့မှာဖြစ်ပါတယ်။ရေရှားတက်တူတွေကိုနှစ်ဆက် hybrid ကားတွေ smartphone တွေကနေရှစ်လက်နဲ့တချို့အတွက်ပါမရှိမဖြစ်လိုအပ်တာပါမကြာခင်ကမှပြဋ္ဌာန်းလိုက်တဲ့နိုင်ငံတော်ကာကွယ်ဆိုင်ရာခွင့်ပြုမိန့်ဥပဒေအရပန်ဒဂန်စစ်ဌာနချုပ်ရဲ့ရန်ကြားအလုံးကြီးပါမှာတုံးမဲ့ရေရှားတက်တူတွေဟာ၅နှစ်အတွင်းတရုတ်နိုင်ငံထဲမှာတူဖို့တန့်စင်ထားတာမဖြစ်เสียရပဲအစိုးရကိုတင်သွင်းနေတဲ့ American company တွေအနေနဲ့လည်းဒီချက်ကိုလိုက်နာဖို့ဗဟုအစိုးရတွေကညှဉ်းပန်းဖို့ပါရှိပါတယ်ဒါအရေးပါတဲ့တက်တူတွေကိုစိတ်ချတဲ့ဒူရီစီကအညီအကင်းင်းနဲ့ရအောင်လုပ်ဖို့အမေရိကန်အစိုးရရဲ့မဟာဗျူဟာအစိတ်ပန်းတစ်ခုဖြစ်ပြီးကန်ထရိုက်နဲ့သဘောတူညီချက်ဆိုင်ရာဒီတက်တူနဲ့ပတ်သက်တဲ့လုပ်ငန်းရှင်တွေကိုကာကွယ်ရေးဝန်ကြီးဌာနကမကြာသေးခင်ကပဲကြေညာခဲ့တာပါ။မြောက်အမေရိကကတခုတည်းသောမြေရှားတက်တူတွေနဲ့ကို Mountain Pass တက်တူရင်းကရတာဖြစ်ပြီး1949ခုနှစ်မှာစတွေ့တဲ့ဒီတက်တူတွေနဲ့ကလည်းကမ္ဘာမြေရှားတက်တူလိုအပ်ချက်ထက်ဝက်ကျော်ကိုထုတ်လုပ်တန့်စင်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကယ်လီဖိုးနီးယားဒေတာထက်မြေရှားတက်တူတွေကိုကျုပ်နိုင်ငံကိုတန့်စင်ဖို့အတွက်တင်ပို့ပေးနေတာဖြစ်ပြီးကမ္ဘာတစ်လွှာမြေရှားတက်တူလိုအပ်ချက်အားလုံးရဲ့80ရာခိုင်နှုန်းကျော်ဈေးကွက်ကိုပါတရုတ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားကနေအမေရိကန်စစ်သင်္ဘောကြီးနှစ်ဆင့်ဖြတ်သန်းမောင်းနှင်ခဲ့တဲ့လောက်ရာဟာဒေတာရင်းငင်းကြိုင်းနဲ့တည်ငြိမ်ရေးကိုစိုးစိုးဝါးဝါးအနှောက်အယှက်ပေးရာရောက်တယ်လို့ကျုပ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအချက်တပြင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဒီပါ
အမေရိကန်စစ်သင်္ဘောတွေထိုင်ဝမ်ရေလက်ကြားကိုဖျက်သွားတာသိရှိရပြီးဒါကိုတရုတ်စိုးရကအငြိမ့်ကစောင့်ကြည့်နေတယ်လို့လုံးဝကန့်ကွက်ကြောင်းလည်းပြောသွားတာပါ။ဒါပြန်ဘလို့ချင်းချောက်ရန်ဆောက်မှုမျိုးကိုမဆိုတုံ့ပြန်ဖို့အတွက်အသင့်ရှိတယ်လို့လည်းပြောပါတယ်။ထိုင်ဝမ်ရေလက်ကြားမှာစစ်သည်ပြင်းတွေကအမေရိကန်စစ်သင်္ဘောနှစ်ဆင့်ဖျက်သန်းမောင်းနှင်ခဲ့တာဖြစ်ပြီးဒါဟာဒီလအတွင်းအမေရိကန်ကဒုတိယအကြိမ်ကျော်ဖျက်သန်းတာလည်းဖြစ်ပါတယ်။ EU ဥရောပသမ္မတမှာ48နှစ်ကြာပါဝင်လက်တွဲခဲ့တဲ့ဗြိတိန်ဟာအခု2021 January လတရနေ့ကစပြီးလမ်းခွဲလိုက်ပြီးဖြစ်ပါတယ်။2020 January 31ရက်နေ့ကနှုတ်ထွက်ခဲ့တာဖြစ်ပြီး December 31ရက် Brussels ဆန္ဒကျင်းရတကောင်ရံမှာတရားဝင်နှုတ်ထွက်မှုစတင်လာပါ။ Britain ဝန်ကြီးချုပ် Boris Johnson ကတော့အခုဆို Britain ဟာလွတ်လပ်မှုပြန်ရလာပြီးဖြစ်ပြီးကိုယ့်ကျမကိုယ်ဖန်ပြီးခွင့်အတော်များများရလာတော့မှာဖြစ်တဲ့အတွက်ဒီချိန်ကနိုင်ငံအတွက်မယုံနိုင်ချက်အနေထားပဲလို့နှစ်တဲ့ကြုံမိန်ကုန်းမှာပြောပါတယ်။တစ်ချိန်တည်းမှာပဲဥရောပပါလီမန်အမတ်ဟောင်းတယောက်ဖြစ်တဲ့ဝန်ကြီးချုပ်ရဲ့ဖခင်Stanley Johnson ကတော့ပြင်သစ်နိုင်ငံသားဖြစ်ခံယူဖို့လျှောက်ထားခဲ့တယ်လို့ချက်တဲ့ပြင်းတွေမှာပြောပါတယ်။သူဟာ Britain EU ကနေခွဲထွက်မှုကိုကန့်ကွက်သူဖြစ်ပါတယ်။ တင်ရွေးပြီးမှတော့နှစ်သက်အတွက်အထူးစီစဉ်တွေကိုတင်ဆက်ပေးမှာပါ။ပထမဆုံး2020အတွင်းမြန်မာနိုင်ငံကထူးခြားတဲ့ဖြစ်စဉ်လေးတွေကိုသိရအောင်။အဲ့ဒီတည်းဥကျော်စံတာကိုကိုဝင်းခန့်မောင်ကမင်းမြန်းတင်ပြပေးမှာပါ။နားဆင်နေပါလိမ့
်။အားလုံးပဲမင်္ဂလာပါ။မကြာခင်မှာ2020ခုနှစ်ကုန်ဆုံးပြီးတော့နှစ်သစ်ခုပြောင်းတော်မှာဖြစ်ပါရဲ့။ဒီ2020ခုနှစ်ဟာဒီတစ်ကမ္ဘာလုံး COVID-19 ကရောဂါတန်ဆိုးကြီးကိုဆိုးဆိုးအားခံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ပါရဲ့။ကျွန်တော်တို့ VOY Wine Order အနေနဲ့လည်းရုံးမတက်ရပဲဒီနေနေကနေပဲလှုပ်လှုပ်ကြရတာခုဆိုရင်လအတော်ကြာသွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့နှစ်စဉ်တင်ဆက်ပေးနေကြဒီနှစ်ကုန်မှာမြန်မာနိုင်ငံရေးမှာဖြစ်ပေါ်ခဲ့တဲ့အရေးကြီးကိစ္စတွေကိုသုံးသပ်တင်ပြတဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။ဒီအတွက်တော့အထူးတလည်မိတ်ဆက်ပေးကြမလို့ရဲ။ VOY မြန်မာပိုင်း Editor ဦးကျော်စံတာနဲ့အတူကျွန်တော်ကဆွေးနွေးသုံးသပ်တင်ပြချင်ပါတယ်
။ Okay မင်္ဂလာပါအင်္ဂေနေကောင်းတယ်နော်
။ကောင်းပါတယ်ခွန်းကမင်္ဂလာပါ
။ Okay ခင်ဗျာဒီကျွန်တော်2020အတွင်းမှာပေါ့နော်ဘာတွေဖြစ်ခဲ့လဲဆိုတာကိုစပြီးတော့ရေးတွက်မယ်ဆိုရင်ဒီ ICJ နဲ့စပြီးတော့ရွေးကောက်ပွဲနဲ့အဆုံးသတ်တယ်လို့ပြောရင်ရမလား
မှန်ပါတယ်ဒီကြားထဲမှာကိုဝင်းကဒီတိုင်းမှာပြောထားတဲ့ COVID ကာယရောဂါအကြောင်းနဲ့နောက်လက်နက်ကင်ပဋိပက္ခရဲ့အစီအမြင့်တက်လာတာရဲ့ငင်းငင်းရေးဆွေးနွေးပွဲကိစ္စတွေရဲ့အဲ့နောက်ဆုံးမှာတော့ရွေးကောက်ပွဲအလွန်မှာဒီအင်းနဲ့လက်နက်ကင်ပဋိပက္ခအစီအမြင့်နဲ့ကြသွားတယ်ဆိုတဲ့ကိစ္စတွေနဲ့အဆုံးသတ်မယ်လို့ယူဆပါတယ်
ပြမအောင်နေတယ်ပေါ့နော်တကယ်တော့ဒီ Rohingya Muslim တွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုပြီးတော့ဒီမြန်မာဟိုကမ်ဘီယာကနေဒီဆွဲချက်တင်ခဲ့တာကို ICJ ကကြားနာစစ်ဆေးတာဒီ2019ဒီဇင်ဘာပေါ့နော်ကျွန်တော်ဒီ The Hague မှာသွားပြီးတော့ကျွန်တော်တို့ကိုယ်တိုင်သတင်းသွားယူခဲ့တာမှတ်မိအောင်ပဲထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့မှာမြန်မာနိုင်ငံကိုစားအတိုင်းမြန်မာပုဂ္ဂိုလ်တော်ဟန်စုကြည်ကသွားရောက်ခြေပတ်ပါတယ
်အမှတ်တစ်ချက်ပြောချင်တာကတော့ Rohingya Threat အသုံးနှုန်းကိုမြန်မာဘက်ကလက်မခံပါဘူ
း Rohingyaဒီပေါ်မှာမြန်မာစစ်တပ်ကဒါလူမျိုးလုံးတပ်ဖြတ်ခဲ့တဲ့ဆိုရဲဂမ်ဘီယာရဲ့ဆောက်လေခြင်းနဲ့မြန်မာဘက်ကပြန်လည်ဆောက်လေခြင်းတွေကိုလက်ခံကျင်းပပြီးတော့2020 January 23မှာအစီအစဉ်ကဆုံးဖြတ်ချက်ချပါတယ်။အဲ့မှာဂျာဖြတ်လို့ထုံရမယ့်အစီအစဉ်လေး provisional measures ဆိုပြီးတော့ genocide ဖြစ်နိုင်တဲ့အခြေအနေတွေကိုမြန်မာဘက်ကဟန်တာပေးဖို့နဲ့ကျူးလွန်နေတဲ့လူရက်တွေအတွက်သက်သေအထောက်အထားတွေကိုမဖျက်ဆီးဖို့စားရည်ပါဝင်ပါတယ်ပြီးတော့လုံဆောင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့6လတကြိမ်အစီရင်ခံရမယ်လို့သူကစုချက်ထားတာဖြစ်ပါတယ်ဂမ်ဘီယာတရားရေးဝန်ကြီးမစ္စတာတမ်ဘာဒူးကမလာရောငါဗီယိုအင်းနဲ့တွေ့ဆုံမြန်မာဝင်ရတဲ့အခါမှာအမှုပြင်ဆင်မှုနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ
် The court granted the provisional measures but that is not the end of the case we still have to prove our case against Myanmar
တရားကရှားပြတ်လုံဆောင်မယ်ချက်တွေကိုချမှတ်ထားပါတယ်ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူးလူမျိုးလုံးတပ်ဖြတ်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာဘက်မှကျွန်တော်တို့ဆွဲထားတဲ့အမှုတွေသက်တည်ပြတ်ရအောင်ပါဆိုတော့စုံစမ်းစစ်ဆေးစရာတွေသူတေသနာလောက်စရာတွေတက်တေထောက်ထားစစ်စရာတွေကျွန်တော်တို့အမှုကိုခိုင်မာအောင်တက်တေပြဖို့ပြင်ဆင်စရာတွေလည်းအများကြီးရှိပါတယ်ဒါတွေလုပ်နေပါတယ်ကြိုးစားပန်းစားနဲ့လုပ်နေပါတယ
်ဆိုတော့ဒီမြန်မာဘက်ကရောဘယ်လောက်ထိလိုက်နာဆောင်ရွက်မှုတွေရှိခဲ့ပါလဲခင်ဗျာ
မြန်မာဘက်ကတော့ဒီ6လတကြိမ်အစီရင်ခံစားတင်သွင်းရမယ်ဆိုတဲ့ပတ်သက်ပြီးတော့
ပထမတကြိမ်တော့တင်သွင်းနေပြီဖြစ်ပါတယ
်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်လည်းရယူထားပါတယ်ဒါပေမဲ့ပြန်လာတဲ့လူကတော့မရှိတော့ပါပဲမြန်မာဘက်ကဖြည်းဖြည်းရောက်လိုက်နာလုဆောင်ရင်းမရှိဘူးလို့ဝေဖန်မှုတွေလည်းထွက်နေပါတယ်မေလ23ရက်နေ့မြန်မာက ICJC ပြင်သင်းရတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးစင်နာဂီလူမှုသဟဇာတဖော်ဆောင်ရေးအဖွဲ့အားကိုသက်ဆွေဝင်ကိုမေးမြန်းခဲ့တဲ့အခါအစိုးရရဲ့ဒီကိစ္စအပေါ်သဘောထားကိုသူကအခုလိုမြင်ပါတယ
်သူကတော့ရှင်းကျင်တဲ့ညီသားရှိပါလိမ့်မယ်ရှိမှရလိမ့်မယ်အဲ့လိုမှလည်းဒီအစိုးရ credibility ပြတ်မှာပေါ့နော်ဒါသူတို့ရဲ့ဒီကုန်လိက္ခာလေးပြန်တက်လာမှာဖြစ်သေးကြမလို့ဒီရှင်းရှင်းပဲနေသားရှိပါလိမ့်မယ်။သို့သော်ဒီကိစ္စမှာကဒီတက်နေဆိုးရနေချာပြည်လေဖို့အတွက်ကအင်မတန်ရည်ကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလက်ရှိနေသားအရာဟိုပါလေ။ဖူးရကူတွေကတက်ပြီးပေါ်ဆိုးလို့ဖို့အတွက်ကခက်နေတာမျိုးရှိနေတဲ့အခါကျတော့ဒီကမှဒီဟိုအချက်တည်းခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမှဖြစ်နိုင်ဆိုတာဟုတ်တော့ဒါအဖူးရကျွန်တော်နားလည်ပြီးပြီးသား။သို့သော်ဟိုနှုတ်ပိတ်မနေဘူးလို့ပါလေ။တော့ဒီအဖိုးရတော်ဝင်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာလို့တော့ဒီလိုမျိုးရက်တိဖို့လူတွေဘာလို့တော့ဒါလို့တွေဖြစ်ဖို့လူတွေဆိုပြီးတော့ဒီခုနကပြောရည်နိုင်ငံရေးတန်ဖိုးချောင်းတော့ကျွန်တော်တို့လုံးလုံးမရသေးတဲ့ကိစ္စမျိုးဖြစ်ခဲ့နိုင်ရှိတာကျွန်တော်အားလုံးများလေသို့သောဒါပေမဲ့ဒီအောင်အောင်မရောက်ရအောင်သွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရည်မှန်းချက်တစ်ခုဒီခိုင်မာတဲ့တန်ဖိုးချက်တစ်ခုတော့ကျွန်တော်တို့ဒီပြည်သူတွေကိုရောနိုင်ငံတကာကိုဒီထိထိရောက်ချပြတယ်ကိုလူတွေခြေရောက်နေလို့ထွက်ပါတယ်
ဒီကြည့်တာကကိုရင်းဆိုင်ရည်ဒီပြတ်နာကအခြေခံဇင်းမြစ်ကိုဖြစ်စီမှုလွတ်ပါတယ်တစ်ချိန်လုံးကဒီလူတိုင်းဝိုင်းနှစ်ခုဟာသာဟာဇာတာဖြစ်ပြီးတော့ညီညာညာလက်တွဲပြီးတော့နေထိုင်လာခဲ့ကြပါတယ်အဲ့ဒီအချိန်မျိုးကိုရအောင်တစ်ဖြည်းဖြည်းပြန်သွားမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီ ပြဿနာရှိနေတော့မှပဲကျွန်တော်တို့အာကိုဗစ်ကာယောဂါဖြစ်လာတာကကျွန်တော်အဟန္တာတစ်ခုဖြစ်သွားတယ်လို့ဆိုရမှာပေါ့နော
်မှန်ပါတယ်ကိုဗစ်ကာယောဂါကဒီကိစ္စအတွက်သာအဟန္တာမဟုတ်ပါဘူးတကယ်တော့မြန်မာနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကိစ္စရအလုံးအတွက်အဟန္တာဖြစ်သွားကြပါတယ်တကယ်ဘာလို့ကိုထိခိုက်တယ်ဆိုပေမဲ့မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံကပုံပြီးအထိနာပါပေါ့ကိုဗစ်ကနိုဝင်ဘာမှာကျင်းပဖို့ရှိတဲ့ထွေထွေရွေးကောက်ပွဲတော်မှာဒီကိုဗစ်ကာယောဂါကြောင့်ကျင်းပနိုင်မှာမလားဆိုတဲ့မေးခွန်းတွေမကျင်းပဖို့ကန့်ကွက်တာတွေရှိခဲ့တယ်လို့မဲဆွဲတဲ့အခါမှာပါတီကြီးတချို့ကတန်တားထားတဲ့တမ်းမြင့်ချက်တွေကိုဖောက်ဖျက်ပြီးစီယုံမဲဆွဲခဲ့တဲ့ဆွဲဆွဲချက်တွေအများကြီးပေါ်ထွက်ခဲ့တယ်။တရားပြည်နယ်မှာမဲဆွဲစဉ်ကာလ NLD ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ကရဏီလူ့ခွင့်ရေးအဖွဲ့ကကိုပညာကအခုလိုပြောပါတယ
်။ဒီနေ့က NLD ကနေမကွန်မြို့ပေါ်မှာလူဝင်အထောင်နဲ့ချီပြီးတော့မှကျွန်တော်လက်လက်စီယုံတဲ့အထက်မှာဘာတွေ့ရလဲဆိုတော့ကျွန်တော်တို့ချန်ပီယံတောင်ပိုင်းကကျွန်တော်တို့ဒီပုဂ္ဂိုလ်တွေအများကြီးကျွန်တော်တွေ့တာရှိပါတယ်။အဲ့တော့ဒီပြည်နယ်ထဲကိုဘယ်ဘယ်ဆက်မနေတောင်ပိုင်းလို့ပြောလိုက်ရင်ကျွန်တော်ဖေခုံမကောက်ဘူးကျွန်တော်အခြားတခြားတခြားတော့ဒီဆက်ပြနယ်ကနေတောင်ပိုင်းကမြို့တွေကနေဟောကျွန်တော်ဟိုပါလာနိုင်တယ်ဒီကိုဗစ်ကကဒီလိုမျိုးဟိုပါတီနိုင်ငံရေးဆွေးနွေးမှုဒီစင်စ်ကျွန်တော်ပြတ်ပွားလာမှာကိုအရာဆိုရင်လေ
လူပေါင်းပြည်ဒီမိုကရက်တစ်ပါတီတော်နင်းနင်းဖွဲ့ရလဲရွေးကောက်ပွဲမဲပြီးမဲ့နေ့ကအင်တာဗျူးမှာသူကအခုလိုပြောပြခဲ့ပါတယ
်ကိုဗစ်ဖြစ်လာတဲ့အခါမှာလေဒီအနာယပါတီပေါ့နော်အနာပါတီကနေပြောပြီး6ပန်းကုမ္ပဏီအစီအစဉ်ကိုဣတိရေကြားထဲမှာဒါလွဲမှပြီးတော့ဒါကအစိုးရရဲ့6ပန်းကုမ္ပဏီမဟုတ်ဘဲနဲ့အနာပါတီရဲ့6ပန်းကုမ္ပဏီမှုဆိုတဲ့ပုံစံမျိုးနဲ့ကျေးဇူးတင်ပြီးတော့ဒီပေါ်မှာပဲမဲထည့်ရမယ်ဆိုတဲ့အသိဉာဏ်မှအမြင်မှားတွေရှိပါတယ်အဲ့လိုမျိုးကိုတိတိကျကျဒါပြောနေတဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့အဲ့လိုမျိုးတွေကတော့သူတို့ကစိန်ခေါ်ချက်ကိုအားသာချက်ပြီးအသုံးချသွားတယ်လို့တော့ကျမတို့ကမြင်ပါတယ်ရှင
်တက်မရေးဆောင်ချက်မှုအစဉ်အမြဲကြားတဲ့မြန်မာနိုင်ငံအခြေအနေသိဆိုရလိမ့်မယ်လို့ဆိုရင်ဝန်ဆောင်မှုတွေရှိခဲ့ပေမဲ့သင်ပြောက်တော့မဆိုခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးဒီကိုဗစ်ကာယောဂါကိစ္စကိုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တိုင်ပင်မှုကနိုင်ငံတကာချီးကျူးခဲ့ရပါတယ်။တော်တော်လေးတောင်းလဲဆိုပြီးတော့တော့ဒါဟာရွေးကောက်ပွဲဒေါက်တာဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲနိုင်လာတာဟာလည်းပဲဒီကိုဗစ်ကာယောဂါတိုင်ပင်မှုဟာကံကြွေနိုင်ငံမှုကအကြောင်းရင်းတရားဖြစ်တယ်လို့သုံးသပ်ပြန်ဆိုကြပါလေဆို
အခုဒီနောက်နှစ်ပတ်သုံးပတ်အတွင်းမှာတကယ်လိုအပ်မှာတော့ quarantine နေရာတွေပဲနေရာရဲ့နောက်ပြီး quarantine နေရာတွေမှာတော့စစ်စစ်ချက်ချက်ပြင်ဆင်မှုတွေရှိရမှာပေါ့အဲ့ဒီဟာကိုကျွန်တော်မယ်ဝန်ကြီးဌာနကဥဆောင်ပြီးတော့လုပ်ပါမယ်အဲ့တော့ဟိုဒီလူတွေဘက်ကလည်းပေါ့နော်တန်းနိုင်သဖြင့်ဝိုင်းဝန်းပြီးကူညီကြပါသမီးပြောဆိုလို့ပေါ့ဌာနဆိုင်ရာပေါ့ဌာနတစ်ခုလည်းမဟုတ်ဘူးကျွန်တော်မယ်ဝန်ကြီးဌာနတွေတည်းမဟုတ်ဘူးအုပ်ချုပ်ရေးတွေမဟုတ်ဘူးကျန်တဲ့ဌာနအတိအကျတော့တန်းနိုင်တဲ့ဘက်ကနေပြီးပူးအောင်ဆောင်ရွက်ဖို့အဲ့ဒါလည်းဟိုစီစဉ်လိုက်ပါမယ်အဲ့တော့အဲ့ဒါအရေးကြီးဆုံးပဲ
ဒီကိုဗစ်ကတော့ဒီကွာလုံးနဲ့ဆိုင်တဲ့ပြဿနာပေါ့နော်ဒါပေမဲ့မြန်မာနိုင်ငံမှာတော့စီးရေးပရိပကတွေကြောင့်ပိုးရင်ဆုံးခွာထွက်ပြေးရသူတွေအတွက်ပို့ပြီးတော့စိုးရင်စရာဖြစ်ခဲ့ရတာပါဆိုတော့ဒီပရိပကတွေကလည်း2020ထဲမှာပို့ပြီးတော့ပြင်းထန်လာတယ်လို့ဆိုရင်ရနိုင်ပါလားခင်ဗျာ
2020အစောပိုင်းမှာပို့ပြီးပြင်းထန်ခဲ့ပါတယ်အခုဒီအေနဲ့တက်မတော်အကြမ်းမှာပြိပခါစိတ်ကိုစူးစူးဝါးဝါးဖြစ်ခဲ့ပါတယ်2020ဖေဖော်ဝါရီမှာဆိုရင်မြန်မာတက်မတော်ဟာရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်ကိုပိတ်လိုက်ပြီးတော့ဣဒတ်သာမကဘူးဟာရေဒတ်စီစဉ်မော်တွေစိတ်လျင်တွေပါသုံးပြီးပြင်းထန်ထူးဆစ်ဆင်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်လာတဲ့အများအရသာတွေထိခိုက်ပျက်ရမှုစံတရားကြောင့်နှစ်ဖက်ဖန်ဆီးစစ်ဆင်မှုတွေရွာလုံးကျွမစ်ထူခံရမှုတွေအပြင်အိုးအင်းဆွန်ထွက်ပြေးရတဲ့ဒုက္ခတွေလည်းအဆက်အသွယ်များပြားခဲ့ပါတယ်နောက်ဆုံးစီးရင်ရဆိုရင်ခိုင်မာဒီကိစ္စကြောင့်စီးပင်းဆောင်ဒုက္ခတယ်မသိဟောက်တော့ရှိခဲ့ရဲ့လို့သိရပါတယ်ခင်ဗျာ
အင်တာနက်ဖြတ်တော့ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပလဲဝဒေတာကန်ကိုထူးနေတာဗီဒီယိုကိုအခုလိုပြောခဲ့ပါတယ
်ဟာတကယ်တော့မသိနိုင်တော့ကျွန်တော်ဘယ်တော့မှပြောလို့မရဘူးဘယ်လိုမှထုတ်ပြောလို့မရဖြတ်လို့လည်းမရဒီကားထဲရေးနေသလည်းမရဘူးနော်အဲ့ဒါဆက်ခဲ့များရှိပါတကယ်မရှိခဲ့တော့ကျွန်တော်တော်တော်ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်ပါတဲ့ညာပဲအချင်းချင်းဆက်ပြီးဖုန်းလိုက်ရတယ်လေ
အခန်းကြီးနဲ့စစ်တွေစစ်ချောင်းစခန်းတွေကလူငယ်တချို့ကလည်း
ခုအစရအသက်လက်ထဲမှာကျွန်တော်ပြောချင်တာတခုကလည်းဆိုအာဘယ်လိုပြောမလဲနေရာဒေတာအကုန်လုံးရောငင်းငင်းချင်းချင်းနဲ့ဖြစ်အောင်လုပ်ပေးတယ်ဆိုတာလည်းခင်ဗျာပြီးလို့ရှိရင်ကိုပြကိုရောကိုစားကြည့်လို့အာဘယ်လိုပြောကိုရဲ့မိမိရိုးရအလုတ်ကန်ရောအလုတ်ကန်ဆက်တော့ပြီးတော့ငင်းငင်းချင်းချင်းနေချင်ပါလေခင်ဗျာအဲ့လည်းလည်းအဲ့ဒါလေးပဲလုပ်ပေးစေချင်ပါခင်ဗျာ
ဒီတက်တက်မတော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီတိတ်ဒီခိုင်တက်တော်အနေနဲ့ရောဒီအကောင်ဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုအကောင်ဆုံးညှိနှိုင်းပြီးတော့ဟိုဟာသူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရအောင်လုံလုံချုံချုံနဲ့ ဟောပြင်ရောက်နိုင်အောင်တော့အမြဲဆုံးနေပြီဟုတ်မိတ္တရဲ့ကတောင်းဆိုချက်ပါ
အေးနဲ့တိုက်ပွဲတွေပြင်းထန်လာတဲ့ကိစ္စကတခြားတိုင်းရင်းသားလက်နက်ကိုင်တွေပေါ်မှာဘယ်လိုရိုက်ထက်မှုတွေရှိလဲခင်ဗျာ။ဥပမာတနည်းအားဖြင့်ပြောရရင်တော့ဒီတိုက်ပွဲတွေမှာတခြားတိုင်းရင်းသားလက်နက်ကိုင်တွေပါဝင်ပတ်သက်မှုရှိခဲ့ပါသလား
။ဟုတ်ကဲ့ရိုက်ထက်မှုတွေရှိခဲ့တယ်လို့ပြောရမှာပါ။အထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ KIA, TNLA, နောက် MNDAA ခေါ်တဲ့ကိုကန့်နောက် AA ဒီလေးဘက်ဖွဲ့စည်းရတဲ့အဖွဲ့ရဲ့နောက်တစ်ခါ UWSA ဝတ်တပ်ဖွဲ့ဦးဆောင်တဲ့ FPNCC ဆိုတာရှိပါတယ်။စီရတော့ Federal Political Negotiation and Consultative Committee လို့ခေါ်ပါတယ်။သူတို့ကအေနဲ့စီရေးနိုင်ငံရေးမဟာမိတ်တွေဖြစ်ပါတယ်။အေပေါ်မှာတက်မတော်ရဲ့ထူးဆန်းပြင်းထန်လာရင်သူတို့ကလှုပ်ရှားဖိအားပေးတာတွေရှိခဲ့တယ်လို့သူတို့ကိုညဉ့်ဉန်းရေးဆွေးနွေးဖို့အစိုးရဘက်ကတက်မတော်ဘက်ကဖိတ်ခေါ်တဲ့ဟာမှလည်းပဲအေကိုမခေါ်တဲ့အတွက်သူလည်းမခံပဲပယ်ချခဲ့တာတွေရှိပါသေးတယ်။ဒီညမှာတစ်ခုပြောချင်တာကအေလေးဖွဲ့ပါတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တဲ့UWSC ဝတ်တပ်ဖွဲ့ဦးဆောင်တဲ့ခုနှစ်ဖွဲ့ပါတဲ့ FPMCC ကစီးရဲမဟာမိတ်အဆင့်နံပါတ်နိုင်ငံရေးမဟာမိတ်သဘောပူဆောင်ပါတယ်။ပြီးတော့တရုတ်ရဲ့နိုင်ငံရေးအရာကျုပ်ကိုင်မှုအတိုင်းလိုက်ပါဆောင်ရွက်တယ်လို့သုံးသပ်ခံရတဲ့ဆွေအချက်ပဲဖြစ်ပါတယ်။ပြည်တွင်းသဘုံတွေကိုအပြတ်သတ်မချေနှုတ်နိုင်တာဟာသူတို့ရဲ့နောက်ွယ်မှာပြည်ပအင်အားကြီးတွေရှိနေလို့ဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ရုရှားရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်တဲ့အခါပြောကြားခဲ့တာဟုကိုင်
With regard to terrorism, we must begin by defining what terrorism is. It doesn't only involve armed groups that create chaos, kill people, or engage in illegal trade. Each terrorist group has support from a country defending its interests, and maybe not even one country. Terrorists need money to buy weapons, territory to deploy military bases, so it's obvious that someone is helping them.
ပေါ်ထုတ်တင်ပြပြီးတဲ့မရှိမနှောက်မှာပဲသူကဒီလိုပြောခဲ့တာပေါ့နော်ဆိုတော့အခုတစ်ဆက်တည်းမှာပဲရွေးကောက်ပွဲကိစ္စကိုလည်းပြောအောင်ပါဒီ2000ဒါ2020အတွင်းအရေးကြီးဆုံးကိစ္စဖြစ်မယ်လို့ထင်ပါတယ
်ကျွန်တော်တို့ကအချိန်တော့ဆက်ဆိုးရခဲ့မှာနေခဲ့ရတာဟိုဒီဒီမိုကရေစီစနစ်မှာဟိုတိုင်းပြည်ကောင်းအောင်လုပ်နိုင်တဲ့အနေအထားမျိုးတွေဒီဟိုဟိုသူတို့လုပ်နိုင်မယ်လို့ထင်လို့ပေါ့နော်သူတို့ပါတီကိုမဲပေးခဲ့တာဟုတ်ပါဘူ
းဘုံမျိုးလေးမဖောက်ရှိအခြေခံဥပဒေအရပေါ့အေးမျိုးစားစားသူ့ကိုပါမယ်အခုဒီတိုင်းရင်းသားတွေရဲ့ခွင့်ပြုတွေကတော်တော်ဆုံးဆုံးပုံပဲ
ဟုတ်2015ကလည်းပြေးပူပါတယ်ဒါပေမဲ့9နှစ်အတွင်းမှာတော့အားအကျဉ်းနဲ့မှုကတော့တိတ်မရှိဘူးပေါ့ဒါပေမဲ့သူ့ကိုပဲဆက်ပြေးခဲ့ပါတယ်ခုကတော့လေအဲဆိုအမြန်လင်းချက်တော့ရှိရပေါ့
ဒီမြေကောက်ဘွားဟာတကယ်တော့2020အတွင်းမှာသာမကမြန်မာနိုင်ငံရှိခီးအတွက်ပါအင်တာအရေးကြီးတဲ့သမိုင်းမှုဖြစ်ရတဲ့ခုဖြစ်ပါတယ်မကျင်းပါဘူးကံကွယ်မှုတွေမဲဆွေစဉ်နောက်ပြီးတော့မဲပြပြီးမမျှတမှုမသမာမှုတွေရှိခဲ့ရဆွဲဆွဲချက်တွေကဆွဆွဲချက်တွေထောက်ပြတိုင်မှမှုတွေအများကြီးရှိခဲ့ပေမဲ့မြန်မာပြည်သူတွေကတော့နိုင်ငံတကာအဆိုင်ဆိုင်ကပါနောက်ဆုံးမှလက်ခံအတည်ပြုခဲ့ရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မမျှတမှုတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲကမရှင်နဲ့အစိုးရတို့အပေါ်မှာဝေဖန်ပြောဆိုခဲ့တဲ့တက်မတော်ကဝေးဦးစီးချုပ်ကလည်းရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ပြောကြားလိုက်တဲ့အတွက်အဓိကအတိုက်ခံဖြစ်တဲ့ပြည်ထောင်စုတပ်ခိုင်ကော်မတီပါတီကဘယ်လိုပင်ဆက်လက်ကန့်ကွက်နေပေမဲ့ပြန်လည်ကျင်းပနိုင်မဲ့အခြေမျိုးတော့ရောက်လာနိုင်ကြမရှိတော့ပါဘူးခင်ဗျာ။
ကျွန်တော်တို့ပြည်ပြည်ဆန်တဲ့ဆပ်ပေါ်လည်းရတဲ့လက်ခံဒါတော့ဒီလိုမှငင်းပယ်လို့များလက်ခံ။နောက်နိုင်ငံသူနိုင်ငံသားတွေရဲ့ခံစားနေရတဲ့သောတာဒါတွေကိုဘလို့ဖြေသိမ့်မှုတွေနေစဉ်းစားပြီးတော့လုဆောင်မှုပြုပါလိမ့်မယ်။ဒါတော့ကျွန်တော်တို့အင်မတန်အရေးကြီးတဲ့အချက
်ပဲ။ဒါမှလည်းဟိုလုံခြုံရေးအကြောင်းပြချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲမချင်းပါခဲ့တဲ့မဲဆန္ဒတချို့ကတော့ဒီမပြေလည်သေးဘူးလို့ပြောလို့ရပါပေါ့နော်
။ဟုတ်ကဲ့အဲ့ဒီအချိန်မှာ level ဒီ AA ကအဲ့ရွေးကောက်ပွဲမချင်းပါဖြစ်ခဲ့တဲ့နယ်တချို့မှာရွေးကောက်ပွဲပြန်နေချင်းပါဖို့တောင်းဆိုလိုက်တော့တမရော်ကဒါကိုထောက်ခံပါတယ်။ဒီဟာအင်တာထူးဆန်းတဲ့သတင်းတပုတ်ဖြစ်ခဲ့ပြီးတော့ဆရာပါဝါသတင်းကောင်တပုတ်ဖြစ်တယ်လို့လည်းပြောရပါလိမ့်မယ်ဒီနေ့ခုအဲ့ပြီးတော့တက်မတော်နဲ့အေအေတို့ဟာတိုက်ပွဲတွေရပ်ပစ်လိုက်ကြတာညဉ့်ညံရေးမရှိလို့ဆိုရဲအကြောင်းကြားချက်ဟာအတိတ်ပဲကင်းမဲ့တော့ပါလိမ့်အခုနောက်ဆုံး46ကြိမ်မြောက်ရဟန်းကျင်းနဲ့နေမှာတော့တက်မနိုင်ငံတော်သမ္မတဦးဝင်းမြင့်ကလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပခဲ့တဲ့ခိုင်ပြည်နယ်ကဒေသတွေမှာလွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်ဒီပုဂ္ဂိုလ်ရဲ့အဖွဲ့အစည်းရဲ့အားလုံးကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ပြောကြားလိုက်ပါပြီ။ဆိုတော့ NLD အနေနဲ့သူတို့ရှုံးနေမဲ့ထင်လို့ဒီဒေသရဲ့မှာရွေးကောက်ပွဲမကျင်းပခဲ့တာဆိုတဲ့ဆွဆွဲချက်နဲ့ပြည့်တယ်သွားခဲ့ပြီလို့ပြောရပါလိမ့်မယ်ခင်ဗျာ။
ရွေးကောက်ပွဲပြန်ကျင်းပဖို့ကိစ္စမှာပေါ့နော်ဒီဂျပန်ကဒီအထူးတန်တမန်ဒီမစ္စတာဆာဆာကာဝါကလာပြီးတော့ညှိနှိုင်းပေးခဲ့တာပေါ့အဲ့ဒီအဲ့ဒါကကိုအခုကျွန်တော်ဘယ်လောက်ချိန်နေထိရောက်နေပြီလဲဆိုတော့ပြောလို့ရမယ
်ဟုတ်ပါပတ်ပတ်ချက်ကတော့ဒီဂျပန်ဟာဒီအရင်မှစစ်သက်ပြီးဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ကိုပြောလို့ပါတယ်အင်းကြီးရဲ့နိုင်ငံကြီးဖြစ်ကြတဲ့တရုတ်တို့အိန္ဒိယကိုကြည့်ရင်တရုတ်ကအေးအေးနောက်ကရှိနေတယ်ဆိုရယ်ဆိုဆိုရယ်ခဏရလို့အိန္ဒိယကလည်းမြန်မာစစ်တပ်နဲ့မကင်းပါဘူး။ဒါကြောင့်ဂျပန်ပြည်သားတွေဒီအရေးမှာကြားဝင်စစ်သက်ပြေဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ပါပဲ။ဒုတိယတစ်ချက်ကတော့အချင်းအခါပါပဲ။သူတို့ပြောရင်နှစ်ဖက်လုံးကအပြစ်ခတ်ရဲစဲခြင်းနဲ့သဘောကိုပြသလာကြတဲ့အတွက်ဒီအချိန်မှာကြားဝင်စစ်သက်ပြေဖို့အတွက်လည်းအင်မတန်စဉ်လျော်တဲ့အခွင့်အခါဖြစ်နေပါလေ။ဒီအချက်ကြောင့်ဂျပန်ဝင်လာတာဟာမှန်တယ်လို့ပြောပါနိုင်မယ်။ဂျပန်အထူးသံဖြစ်တဲ့မစ္စတာဆာဇာကာဝါကတော့တခိုင်ဒီသားကိုသွားအောင်လေးလာခဲ့ပြီးဒီမဲဆန္ဒနယ်မှာမြေကောက်ပွဲကျင်းပပြေဖို့ဒေါန်ဆန်စီကိုတိုက်တွန်းခဲ့ပါတယ်။အေးအေးနဲ့တမန်တော်တို့အကြအပြစ်ခတ်ရစဲနိုင်တဲ့အခြေအနေအခင်းအကျင်းတွေကိုသူတို့အားပေးသွားမယ်။အပြစ်ခတ်ရစဲကြတဲ့နယ်တပြိုင်နက်စီဝါတို့ဒါဆန္ဒမှုအထောက်ပံ့တွေထောက်ပံ့မယ်စီပီကန်စာတင်ကြောင့်တွေတိဆောက်ပေးမယ်။ဒါတွေဟာညီညာရေးအစည်းအဝေးတွေပဲဖြစ်တယ်လို့လည်းပဲအေးမစ္စတာဆိုဇာကာဝါပြောတဲ့အကြောင်းဂျပန်နိုင်ငံထုတ်ဒီကြီးအရှမ်းမှရေးထားတာဖတ်ရပါတယ်ကိုရင်ဆန်
။私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့ဟာဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲ့ဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြေတားရခံခဲ့ပါတယ်။အဲဒါကြောင့်မို့လို့လေဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လေစစ်စက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ပါကဲ။ဆိုတော့ဒီငင်းငယ်အတွက်တော့လာလာကောင်းတယ်လို့ခုလက်ရှိမှာတော့ပြောရပါဘောနော်။ဒီအစိုးရဘက်ကလည်းဒုတိယတက်တန်းမှာအမျိုးသားဒီပြန်လည်တင့်မြတ်ရေးအစိုးရဖွဲ့မယ်လို့ပြောထားတာဆိုတော့လေ
ဒီ NLD ကအမျိုးသားပြည်နယ်ပြည်ညာရေးအစိုးရဖွဲ့မယ်လို့ပြောထားတာမူအဖြစ်ပြောထားတာပဲရှိပါသေးတယ်။အသေးစိတ်ဘယ်လိုလုပ်မယ်ဆိုတာတိုင်းရင်းသားတွေဘက်ကစုံဆိုင်မျှော်လင့်နေရသေးပါ။နောက်ဒါဟာရွေးကောက်ပွဲပြီးကစားမှရွေးကောက်ပွဲနိုင်တဲ့ပါတီတွေကတော်ရုံပြောစီရင်နိုင်ငံတကာမှာလည်းပြောပြောစီစီရကိစ္စတရားဖြစ်ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့အလေးနဲ့အကောင့်ထဲပေါ်လာနိုင်တယ်လို့မျှော်လင့်ရမယ့်အခြေအနေကောင်းနေတော့ရှိနေပါတယ်။ပထမတန်းအတွင်းမျောလင်းကက်တလော့မအောင်မြင်ခဲ့ဘူးပြောထားတာတွေကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးအခုအခါမှာတက်မတော်နဲ့အေအေတို့ကစစ်တိုက်ကြကိုရက်ပြီးဆွေးနွေးဖြစ်စဉ်ဖို့ဆန္ဒတွေပြသလာကြတာကိုကြည့်ရင် NLD အစိုးရတွေလည်းဒီအချိန်မှာပြန်လည်ပြင်းပြကိုအားထုတ်လုဆောင်ဖို့အခွင့်အရာကောင်းဖြစ်ပါတယ်ဒီလိုကမလုပ်ဆောင်နိုင်ဘူးဆိုရင်တော့တက်မတော်ကတစ်ဖက်သက်အမှတ်ယူလို့ဆောင်သွားလိမ့်မလားဆိုတာလည်း NLD ကတွက်လိမ့်မယ်လို့ထင်ပါတယ်အခြားတစ်ဖက်မှာလည်းပဲပင်လုံစည်းဝေးကို2020အလွန်မှာဆက်လက်ကျင်းပနိုင်ဖို့အတွက်ပြီးခဲ့တဲ့ဒီငင်းညာရေးစည်းဝေးမှာလမ်းကြောင်းထားပြီးလည်းဖြစ်ပါတယ်။ကချင်းပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူရကသူ့ရဲ့သဘောထားကိုအခုလိုပြောပါရစ
ေ။ဖြစ်ပြီးဒါကတော့ဒါလို့ဆိုလို့ရှိရင်ကျွန်တော်တို့အခုငင်းညာရေးကအများကြီးအရေးကြီးတယ်။ငင်းညာရေးအများကြီးရှိလို့ဆိုရင်ကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီဒီကနေအလွန်ပေါ်ထွန်းမှာပေါ့။အဲ့ဒါကိုကျွန်တော်တို့အခုလိုဒီလမ်းကပေါ်လာရနေတာကမှဒီဆယ်ရီဖက်ဒရယ်ဒီမိုကရေစီနဲ့ပေါ်ထွန်းလာစစ်တမတော်တော်ရရှိတာလက်ဆောင်သားတွေလက်ဆောင်သားမှုလူသားတွေဆောင်ကြောက်ကြတာအဲကျွန်တော်တို့ဒီလိုဖြစ်တယ
်တခိုင်းမျိုးသားပါတီ EMP ပြောခွင့်ရတော့အင်းဥစင်ကလည
်းအခုမစ္စတာဆက်ဆက်ကောဝါကအခုတင်းထုတ်ပြန်ပြီးတဲ့နောက်မှာတော့AAUL A ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းတွေမှာမြမတက်မတော်ကအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စသဖြင့်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရက်သွားတဲ့အနေအထားတွေကိုကြုံရတယ်ဆိုတော့ချင်းကငင်းဆိုင်ဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်ကနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့ပဂတိမြေပြင်အနေအထားဟာဟိုငင်းမြင်အဖြစ်ငင်းချမ်းတဲ့အနေအထားကိုအချိန်တော်အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါ
ဘူး။ဩဂုလာထဲမှာကျင်းပသွားခဲ့တဲ့ညီညာရေးဆွေးနွေးပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းအခုလိုပြောခဲ့ပူပါရစေ။ဒါရင
်မကသေးပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြည်နယ်ရင်းရစေရေးနဲ့ညီညာရေးအတွက်
ကျေးဇူးတင်ဒီလမ်းကြီးကစားအဆင့်ပြီးအဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကိုရရှိခဲ့ပြီဖြစ်ပါတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာကိုကျွန်တော်ဟောကိန်းထုတ်ရင်းနဲ့2020ဒီသုံးသက်ချက်ကလေးကိုညီကုန်းချုပ်လိုက်အောင်လားကဲ
။ဟုတ်ကဲ့ဟောရင်းထွားမယ်ဆိုရင်တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးအချက်နှစ်ချက်ရှိတယ်လို့ကျွန်တော်ထင်ပါတယ်။ပထမတစ်ချက်ကစစ်တော်မှာတမတော်ကအမှတ်25ခန်းကိုယူထားပြီးအရေးကြီးတဲ့ဝန်ကြီးဌာနတွေကိုခန့်အပ်ထိန်းချုပ်ထားတဲ့ကိစ္စ။ဆိုဒီကိစ္စကနံပါတ်1အချက်။ဒုတိယတစ်ချက်ကတော့ပြည်နယ်မှာပြည်နယ်တွင်မှာဝန်ကြီးချုပ်ခန့်အပ်တာကိုရွေးကောက်ပွဲနိုင်တဲ့ပါတီတွေရဲ့ရွေးချယ်တဲ့လူကိုမခန့်အပ်ဘဲဒီနိုင်ငံတော်သမ္မတသူလူကျင်တဲ့လူတွေကိုအစိုးရအနေနဲ့အစိုးရသဘောကျတဲ့လူကိုခန့်အပ်နေတဲ့ကိစ္စဒီနှစ်ခုကသိအရေးကြီးတဲ့ကိစ္စပါပွင့်ပွင့်လင်းလင်းပြောရင်ဒီကိစ္စနှစ်ခုလုံးကိုပြင်ဆင်နိုင်ခြင်းမရှိသေးပါဘူးကျွန်တော်ရဲ့အမြင်ပြောရင်တော့ဆိုတော့ပြည်တော်စုပြုကွဲနိုင်ရာအကြောင်းလုံးဝမရှိတော့ဘူးလို့တမတော်ကအခိုင်အမာမယုံကြည်သေးသမျှယုံကြည်ရပါပြီလို့သူတို့ကမပြောသေးသမျှစစ်တပ်ဟာနိုင်ငံကြီးကနောက်ဆုံးမယ်လို့မထင်ပါဘူးအလားတူသော်ပဲပြည်내ဝန်ကြီးချုပ်တိုင်းရင်းသားတွေပါတီကခန့်ရမယ်ရွေးချယ်ခန့်အပ်တာကိုလက်ခံရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းစစ်တပ်ကနိုင်ငံရေးမှာ promote ကြီးစိုးနေတဲ့အတွက်စစ်တပ်အလိုကျဖြစ်သွားနိုင်တယ်ဒါကိုအကြောင်းပြပြီးတော့ NLD ဘက်ကလည်းပဲတိုင်းရင်းသားပါတီတွေကရွေးချယ်တဲ့လူကိုဝန်ကြီးချုပ်ခန့်အပ်ပေးဖို့အတွက်ဆိုင်းငံ့လိမ့်မယ်ထင်ပါတယ်ဆိုတော့ကိုရင်းဆိုင်ရဲ့ညီကုန်းချုပ်ပြောရရင်တော့2020ပြည်နှစ်အစောပိုင်းမြန်မာနိုင်ငံရဲ့အလားအလာဆိုးရွားပြီးလမ်းပိတ်နေလို့ရှိခဲ့ပြီမဲ့ကုံဆုံးကြီးနီကလာရတဲ့အများအလားအလာကောင်းအတွက်လမ်းစားတချို့တွေ့လာရပြီလို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါအင်္ဂေအခုလိုချိန်ပေးပြီးတော့ဆွေးနွေးပြတာကျေးဇူးတင်ပါတယ်ကျွန်တော်ရှူစားနားဆင်ခဲ့ကြရတဲ့ပရိသတ်တွေဒီသောတာရှင်တွေအားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်
။နှစ်သစ်မှာလူရင်ဆန္ဒပြုဝကြပါစေငြိမ်းချမ်းပျော်ရွှင်ကြပါစေခင်ဗျာ
။မင်္ဂလာပါ2021ရဲ့နှစ်သစ်အစမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နေ့အဖြစ် VOA ပရိသတ်တွေနဲ့အတူကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။ဒီကနေ့မနေ့တချင်းအစီအစဉ်မှာတော့မင်္ဂလာရှိတဲ့နေ့သစ်အစစိတ်တဲ့ခွန်အားတစ်တွေညှော်မှန်းတဲ့အသစ်တွေနဲ့အတူအစိုးရ UNG ပြဆိုထားတဲ့လူကျွန်းလူကောင်းတချင်းကိုနားဆင်ကြရအောင်ပါရှင်
။မဆုံးတော့တဲ့စိတ်လည်းလည်းနစ်စံလေကွင်းတွေကအမျောတခေါ်သို့ပြည့်လွင်ရိတ်သိမ်းကြီးဆိုပြလေဝင်းမဲ့ရွှေသိမ်းဤလိုပဲစဘာနန်းတွေနဲ့အသီးတွေတမ်းညာအောင်ရှင်မနှခင်စိတ်ရွှင်လမ်းကြစေဆွဲငင်အုံအောင်တန်ရဲလာပြောကြည့်ကြည့်လေလုံငန်းကိုကိုစီဝဲစေယုံကြီးငယ်ရရတွင်ကြီးရဲ့တခွင်းကရောင်းဝယ်သုံးသန်သာစီပင်လူကျွန်းလူကောင်းများတို့ပေါင်းစုအားတွင်ကျွန်တော်မိတ်ဆွေတွေကိုကြီးညိုစွာမြင်လိုက်ခြင်းမမသားကောင်းများကိုအဆိုးကြီးမှုနဲ့ပင်ယိုသေးခင်မင်းအားတဲ့အလဲပြုလက်ပဲအစင်ရှူမဆုံးတော့သည်စိတ်လဲလဲနစ်စင်လေကွင်းတွေကအမျောတခေါ်သို့ပြည့်လွင်ရိတ်သိမ်းကြီးဆိုပြလင်ဝင်းမဲ့ရွှေသိမ်းဤလိုပင်စဘာနန်းတွေနဲ့အသီးတွေတမ်းညာအောင်မြင်မနှခင်သိရွှေလမ်းရစေဆွဲငင်အော်တန်တွေနာပြောကြည့်ကြည့်လင်လုံးငန်းကိုကိုစီဝဲစက်ယုံကြီးငယ်ရရတွင်ကြီးရဲ့တခွင်းကရောင်းဝယ်သုံးသန်သာစီပင်လူကျွန်းလူကောင်းများတို့ပေါင်းစုအားတွင်ကျွန်တော်တို့မိတ်ဆွေတွေကိုညှို့စွာမြင်လိုက်ခြင်းဗမာသားကောင်းများကိုအသောတည်မှုနဲ့ပင်ယိုသိခင်မင်းအားတဲ့အလေးပြုလက်ပဲစင်ကစားခုံလာစွာအားပဲတွင်တန်ရင်ရင်မောင်တန်းလိုက်လျက်ပင်ခင်မီမီကဘာကြီးကြည့်ရင်တမ်းရယောက်ျားပါသားလျင်လျှက်စစ်အားအသုံးများတဲ့ပြင်တွင်တွင်ကြဲကြဲထက်အောင်မြေတခွင်စစ်ပင်တွေမြေတွင်ဓာတ်တွေအော်ယူနိုင်စွမ်းတကြွန်းခြင်းကဘာမီပထဝီဝင်း
ကဘာသမိုင်းရာဇဝင်သုံးသက်လေလာတဲ့အကြံညာဝေပန်းမျောလို့မြင်ငါတို့ပြည်တော်သူတွေကဘာရေကြောင်သင်္ဘောမောင်းတဲ့ရေပြင်းရေပြင်းနှံ့သဆုံးလင်တို့လူကြလူကောင်းတစုတွင်ပါဝင်တယောက်ဆိုတာပင်တရားဝင်ပညာတွေကိုသင်ချစ်ရောရှိမိသမားရောများပင်လူလူကိုကိုနဲ့ထပ်တူချစ်ခင်ရင်ဝဲသာညွန်ကြညွန်ကြတန်ထွားကြမှာကြံခိုင်အာရင်ခလဲလေးတွေပညာရရှိဖို့တော့အဖမီပုံသွင်းအာသရိတွေပဲခလဲလေးတွေပညာရရှိဖို့တော့အဖမီပုံသွင်းအာသရိတွေပဲလူကျလူကောင်းလေးတွေဖြစ်အောင်မြေတော်မြောက်ကမြင့်တင်
1948ခုနှစ်နောက်ပိုင်းမြန်မာနိုင်ငံလွတ်လပ်ရေးရပြီးတိုင်းပြည်ထူထောင်ရေးကာလစိတ်သက်ခွန်အားတွေရှိစေဖို့ကွယ်လွန်သွားကြပြီဖြစ်တဲ့အမှုပညာရှင်မြို့မနေကနေလူကျူလူကောင်းတချင်းကိုရေးသားခဲ့ပြီးအဆိုတော်ဦးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါရဲ့ရှင်
။လျှက်စစ်အားအသုံးများတဲ့ပြင်တွင်တွင်ကြဲကြဲထက်အောင်ရေတခွင်တစ်ပင်တွေမြေတွင်ဓာတ်တွေပေါ်ယူနိုင်စွာတကြွန့်ခြင်းကဘာမြေပထဝီဝင်ကဘာသမိုင်းရာဇဝင်သုံးသက်လေလာတဲ့အကြံညာဝေပန်းမျောလို့မြင်ငါတို့ပြည်တော်သူတွေကဘာရေကြောင်သင်္ဘောမောင်းတဲ့မြေပြင်းမြေပြင်းနှံ့သာဆုံးလင်တို့လူကျွန်လူကောင်းတစုတွင်
သောကြာနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကြောက်စင်းနဲ့ကြောက်မြတ်လုပ်ငန်းဟာထုတ်လုပ်တဲ့တန်ဖိုးပမာဏကြီးမားသလောက်တန်းပြီကအကျိုးခံစားရတာကအလွန်နှေးပါးပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါလိမ့်ခင်ဗျာ
။မြန်မာကြောက်စင်းနဲ့ကြောက်မြတ်လုပ်ငန်းအကြောင်းအများဆုံးစစ်စစ်လေ့လာတဲ့အဖွဲ့အစည်း၃ခုရှိပါတယ်။သဘာဝဗျာဇာတစီမံခန့်ခွဲမှုအကြံပေးအဖွဲ့ NRGI Natural Resources Governance Institute ဗျာဇာတတူဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ EITI Extractive Industries Transparency Initiative နဲ့ Global Witness အဖွဲ့တွေဖြစ်ပါတယ်။ COVID-19 ကူးစက်ရောဂါဖြစ်ပွားနေပြီမဲ့ကချင်းပြည်နယ်ဖားကန်ဒေသကကြောက်စိတ်မော်တွေမှာရေမစဲကြောက်ရှာပွေသူသိချင်ရှိနေကြောင်းသိရပါတယ်။မြေစာပုံပိသေးဆုံးမှု၊ကမ်းပါပြိုသေးဆုံးမှု၊မြေပိသေးဆုံးမှု၊ကမ်းပါမှပြုတ်ကျသေးဆုံးမှုစတာတွေမကြာခဏဖြစ်ပွားနေပါတယ်။သက်ဆိုင်ရာတာဝန်ခံတွေညံ့ပြင်းလို့ဒလို့ဖြစ်နေရတာပါပဲ။ကြောက်မြတ်တူးတဲ့အကြီးစားလုပ်ငန်းတွေထဲမှာစစ်တပ်ပိုင်ရောတိုင်းရင်းသားတပ်ဖွဲ့ပိုင်ရောရှိနေတာမှုသူတို့မှာတာဝန်ရှိပါတယ်။ပဝင်ချင်းထိခိုက်မှုနည်းပါအောင်တူးဖော်ရင်ရေကျိုးစရာမလိုဘူးလို့ဆိုပါတယ်ကြောက်စိမ့်လုံငန်းမှာလက်နက်ကင်တွေအမျက်ထုတ်နေပုံကို Global Witness အဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်ကြီးအဖြစ်2015မှာအစင်းကသာထုတ်ဝေမှုပါတယ
်ကမ္ဘာကြောက်စိမ့်90ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာပါမြန်မာပြည်မြောက်ပိုင်းငိုညင်းခမ်းတီးနဲ့ဖားကန့်ဟာကြောက်စိမ့်နိုင်ငံဖြစ်ပါတယ်ကြောက်စိမ့်ထုတ်လုပ်ခွင့်ရကုမ္ပဏီပေါင်းရာနဲ့ချီရှိနေပါတယ် ကော်မတီတစ်ခုချင်းကြောင်စင်းထူပေါ်တာရှိသလိုနိုင်ငံပိုင်မြန်မာကြောင်မြတ်ယရနာရောင်းဝယ်ရေးလုပ်ငန်းနဲ့ပူးပေါင်းပြီးထူပေါ်တဲ့ကော်မတီတွေလည်းရှိပါတယ်။စည်းကမ်းကြီးကြပ်မှုနဲ့အခွန်ကောက်ခံမှုကိုမြန်မာကြောင်မြတ်ယရနာရောင်းဝယ်ရေးလုပ်ငန်းကလုပ်နေပါတယ်။2016ခုနှစ်မှာတက်တန်းမကုန်သေးတဲ့ကြောင်စင်းထူခွင့်ပါမစ်2000ရှိပါတယ်။2016နှစ်လမှာကြောင်စင်းပါမစ်အသစ်ထုတ်မပေးတော့ပေမဲ့အစိုးရဟာကြောင်စင်းလုပ်ငန်းကိုကြီးကြပ်နိုင်စွာမရှိသေးပါဘူး။2015-16 ဘန္ဒာယီနှစ်ကဧက3,200ကျော်မှာကြောင်စင်းတူးခွင့်ပါမဲ့ထုတ်ပေးခဲ့ပါတယ်။စည်ရန်နေရာကြီးတွေနဲ့ဒူးဖော်ကြတာရှိသလိုဒပိုင်းတနိုင်ကြောက်ရှာသူတွေလည်းရှိပါတယ်
။ကော်မတီတွေကစွန့်ပစ်ထားတဲ့မြေစာပုံမှာကြောင်စင်းရှာဖွေသူတွေကိုရေမဆေးကြောက်ရှာသူလို့ခေါ်ပါတယ်။ရေမဆေးတွေဟာမြန်မာပြည်အနှံ့အပြားကလာကြသူတွေဖြစ်ပြီးအလွန်အန္တရာယ်ရှိတဲ့ပတ်ဝန်းကျင်မှာအသက်မွေးဝမ်းကြောင်းပြုနေကြပါတယ်။ကော်မတီတွေဟာဘေးပတ်ဝန်းကျင်ကိုဂရုမစိုက်ပေးများများရအောင်တွူဖော်ကြတာကြောင့်မြေပြိုမှုရေကြီးမှုလူသေးမှုတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်ဒေသခံတွေအတွက်ကြောက်စင်းလုပ်ငန်းကလွဲပြီးအခြားအလုပ်အကိုင်မရှိတော့သလိုဖြစ်လာပါတယ်ကလေးလှုပ်သားပြည်စာမွေးရစေးနဲ့ AIDS ရောဂါပြန့်ပွားလာပါတယ်စစ်တပ်နဲ့တိုင်းသားတပ်ဖွဲ့တွေဟာကြောက်စင်းလုပ်ငန်းကအချိုးအမျှရရှိနေကြပါတယ်ဒရုန်းနဲ့ချိန်ဆက်ပြီးကြောက်စိတ်မောင်ကိုထုတ်ထုတ်သူတွေရှိပါတယ
်မြန်မာနိုင်ငံတရံဇာနာဒူးဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ MEITI ရဲ့2018အစည်းအဝေးခန်းစာအရကြောင်စိမ့်တန်ကျိန်3000ကျော်စုစုပေါင်း7,300ကျော်ကိုထုတ်နိုင်ခဲ့ကြောင်းသိရပါတယ်စစ်တပ်ပိုင်းစီးပွားရေးဥပိုင်ကုမ္ပဏီလက်အောက်ခံ Imperial Jade ကုမ္ပဏီကတင်ကြောင်စိမ့်ပါမဲ့400နီးပါးရရှိပါတယ်ဒါပေမဲ့အစိုးရကမတင်ပြတဲ့ကြောင်စိမ့်အများအပြားရှိနေပါတယ်ဒီကြောင်စင်းတွေကိုပြည်ရင်းပြည်ပကိုမှောင်ခိုထုံရောင်းကြပါလေအစိုးရစီကိုတင်ပြတဲ့အခါမှာလဲတွင်းမကွန်ရော့သွားအောင်တံပိုးလျှော့ပြကြပါလေနေပြည်တော်မှာကြောင်မြတ်ပြပွဲတစ်နှစ်သုံးကြိမ်လောက်လုပ်ပြီးပုံမှန်ရောင်းချလေးရှိပါလေနေကြီးနာမန္တလေးနဲ့ရန်ကုန်မှာလဲရောင်းဝယ်ရေးစင်တာတွေထားပြီးရောင်းချနေပါလေ
ဒါပေမဲ့ကြောင်စင်းထုတ်လုပ်တဲ့ပမာဏရဲ့အဆုံးတွက်လောက်သာနေပြည်တော်မှာရောင်းဝယ်နေတာလို့ NRGI အဖွဲ့ကဆိုပါတယ်ဥပမာ2015မှာကြောက်စိမ့်ကီလို18တန်းလောက်ထွက်ပေမဲ့နေပြည်တော်မှာကီလို5တန်းလောက်ပဲတွေ့ရတယ်လို့ဆိုပါတယ်။တရုတ်ကအများဆုံးဝယ်ယူနေတာမို့ကြောက်စိမ့်တံမိုးခမန်းကျဲအမျိုးမျိုးရှိနေပါတယ်။ PITI အဖွဲ့ကကြောက်မြက်ပြပွဲမှာရောင်းရတာကိုကြည့်ပြီးကြောက်စိမ့်တံမိုးဟာတန်းပြီးအသတင်းထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။ Global Witness အဖွဲ့ကတော့50ရာခိုင်နှုန်းအထိရှိနိုင်တယ်လို့ကမန်းပါတယ်။2014ခုနှစ်ကကြောက်စင်းဝင်းဝင်းဟာဒေါ်လာတန်း5000ကနေတန်း3,100အထိရှိနိုင်တယ်လို့ Global Witness အဖွဲ့ကခန့်မှန်းတာမို့ကြောက်စင်းကန္တာကိုခန့်မှန်းချက်လောက်သာလုံနိုင်တာသိတာတင်ရှားပါတယ်။ဒါလို့ဖြစ်ရတာကလည်းကြောက်စင်းအများစုကအစိုးရရှိမရောက်ပဲယူနန်ကိုရောက်သွားလို့ဖြစ်ပါတယ်။ကြောက်စင်းကြောင်းမြေလုပ်ငန်းကိုပြုပြင်ဖို့လိုအပ်တာကို NLD အစိုးရသဘောပေါက်ပြီမဲ့အချိန်ကြာလေးအကျဉ်းဟောင်းကိုပေးဖြတ်ဖို့ကက်လီလီဖြစ်မှာကိုလေစိုးရိမ်နေရပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလနှစ်သစ်ကူကျန်းမာရေးတန်ဖိုးခံအကြောင်းပြောပြထားပါတယ်2021ခုနှစ်အတွင်းကျန်းမာရေးတန်ဖိုးခံခြားရမှာကိုဗစ်ကမ္ဘာကပ်ရောဂါကြီးကြောင်းအရင်ပုံမှန်တန်ဖိုးခံတွေနဲ့မလုံလောက်တော့ပဲပုံမှုအလေးထားစရာတွေရှိလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ပါကြောင်အရင်နှစ်တွေလိုပုံမှန်တလိချံတွေမလုံလောက်တော့ပဲဘလို့အစ်စ်မျိုးတွေအလေးထားလှုပ်ဆောင်ဖို့လိုလာပါလေဒီကြောင်မြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထီထူယောဂါကူဆရာဝန်များဖွဲ့ကဒေါက်တာမင်းဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ
်ဟုတ်ကဲ့ဒေါက်တာမင်းဦးခင်ဗျာကျွန်တော်တို့အခုနှစ်သစ်ကူ2021ကိုရောက်တော့မှာဖြစ်တဲ့အတွက်နှစ်သစ်မှာကျန်းမာရေးကောင်းအောင်တန်ဖိုးခံချလေးရှိပါရဲ့ဆရာဒါပေမဲ့အရင်တုန်းကတော့ပုံမှန်ပေါ့နော်ကောင်းကောင်းစားမယ်စုပ်ရှားမယ်နားမယ်အိပ်မယ်အစရှိသူတွေပါဆရာရယ်
အဓိကပြောခဲ့ကြပေမဲ့အခုလိုကိုဗစ်ကာလရောက်တဲ့အခါကျတော့အရင်ပုံမှန်ဒီကျန်းမာရေးတန်ဖိုးထံတွေတစုံတရာအပြောင်းလဲရှိမလားပေါ့အပြောင်းလဲရှိမယ်ဆိုလို့ရှင်လဲဘယ်လိုမျိုးအဓိကထားလို့ဆောင်တင်တာကိုစဆင်ပြပေးပါလားဆရာကြီ
းနှစ်သက်ကူတိုင်းနှစ်သက်ကူတဲ့ခါတိုင်း Happy New Year အပြင်ငါတို့ရဲ့အရင်နှစ်တော်ကအကျင့်မကောင်းတာတွေတို့မို့ရှင်ငါတို့မလုပ်ခဲ့တာတွေဒီနှစ်သက်ကူမှာနောက်တဲ့နှစ်2020တစ်ချဲမှာဘာတွေလုပ်ကြမလဲဆိုတော့ထူးခြားတာက2020တခုလုံးကြီးကကိုဗစ်နဲ့သွားခဲ့ကြရတာဟုတ်ဘာကြတော့အများစုကတော့ကျန်းမာရေးအတွက်ကိုဗစ်ကြီးတော့ဖို့အတွက်ကိုကဘယ်လိုလုပ်ကြမလဲဆိုတဲ့အနေအထားမျိုးတွေဖြစ်လို့လာပေါ့နော်။ဒါမဲ့ကျွန်တော်တို့ဒီစစ်တမ်းတွေလိုက်ကြည့်ရတဲ့အခါကျတော့ဒီတန်လိုက်တန်တွေချပြီးတော့အောင်မြင်လို့နေတဲ့လူတွေရှိရခိုင်တော့ပဲရှိရဆိုတာမျိုးတို့ကဘာမှမတန်းနေရှိတယ်။အဲ
့တော့နေတာပါဆရာနော်
။နေတော့တော့ကိုနေတာ60နေရခိုင်တော့ကမလုပ်ကြ။အဲ့တော့ဒါကိုကျွန်တော်တို့ကကြော်လွှားပြီးတော့ပေါ့နော်။ကိုဗစ်ကာလလည်းဖြစ်နေတဲ့အခါကျတော့ဒီအကူကတော့ရှိရခိုင်တော့ပဲအောင်မြင်တယ်ဆိုတဲ့အကြောင်းကတော့သူကတော့ရှိနေကြရင်ငါဆင်းလိုက်ပြမယ်ငါဝိတ်ကိုပေါင်30လောက်ချမယ်ဆိုတာမျိုးကပထမပိုင်းတော့စားချောတော့မလုပ်နိုင်ဘူးပေါ့အဲ့ဒါတွေကဘာလဲဆိုတန်လိုက်ချဆိုတဲ့အတိုင်းဆုံးဖြတ်ချင်ဒီဇိုင်းမှမှလုပ်ရမှာလေအဲ့တော့ဒီဇိုင်းမှမှလုပ်ဖို့အတွက်ကကျွန်တော်ကအရင်ဆုံးနံပါတ်1တိကျတဲ့တန်လိုက်ချချဖို့လိုတာပေါ့နံပါတ်2ကဒါကိုတိုင်းခွာလို့ရမှာနောက်တစ်ခုမှဒါကိုတကယ်ပဲပန်းနိုင်ရင်တော့အဲ့ဒါပေါ့တော့ကိုယ်နေတော့သုံးတာမယ်တော့ကအချင်းကာလသတ်မှတ်ချက်ပေါ့နော်ငါပဲကာလမှာအဥမာပြောရရင်တော့ဗျာလေ့ကျင့်ကမ်းလုပ်တော့မယ်ဆိုလို့ရှိရင်ဟုတ်ပြီလေ့ကျင့်ကမ်းကိုငါတစ်ပတ်ကို3ရက်စတဲ့တနေ့ကိုအနည်းဆုံးမိနစ်30လုပ်မယ်အဲ့လိုမျိုးတွေတန်လိမ့်ချန်ဆိုတာကဟိုသတ်သတ်မှတ်မှတ်ကလေးလုပ်ပေးမှာပေါ့နော်ဒါပေမဲ့နည်းနည်းသေးသေးလေးလုပ်နိုင်တာကအစားအောင်ပွဲလို့သတ်မှတ်တာပေါ့ဒါဆိုထပ်တလဲ restart လုပ်ရတာပေါ့နော်ကွန်ပျူတာ restart လုပ်တော့ပြန်ပြန်လုပ်နေတာကိုကလည်းဒါတန်လိမ့်ချန်ချမှတ်တဲ့အလုပ်တာအဲ့တော့ကျွန်တော်ကဒါယာရီလေးတစ်ခုဆွဲရတော့မှာပေါ့နော်ငါပြောထားတဲ့အလုပ်နိုင်ရလားတို့မို့ရှင်လဲကိုနဲ့အရင်ဒီဆုံးလို့ဖွင့်ပြောမှာငါကတော့ဒီနေ့မှာဒါရအောင်လုပ်မယ်ဟေ့ဆိုတာကိုစိတ်တူကိုယ်တူကိုပြောတာအဲ့ဒီလိုပြန်ပြီးတော့ကိုယ်ကို3ပေးနေပါဘာလုပ်နိုင်လဲမလုပ်နိုင်ဘူးပေါ့နော်အဲ့လိုလေး
ဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခင်ဗျက
အများစုကတော့ဒီကိုဗစ်ကာလမှာမိမိကိုယ်ကိုမိမိဘယ်လိုဖြစ်ဆိုင်မလဲပေါ့အဲ့ဆိုယောဂတွေကအခုဒီလောက်ထိကိုထိန်းထားပြီ2021ခုလုံးထဲမှာအရှုကြလဲကာကွယ်ဆေးလို့ပြောတာကာကွယ်ဆေးဆိုတာသူများအထိုးပေးမှရမှာလေအဲ့ဒါမျိုးကိုတန်လိုက်ချန်ချမယ်အစားမိမိကိုယ်ကလည်းဘလို့ပြုတ်မှုနေထိုင်မလဲပေါ့ self care ကိုယ့်ကိုယ်ဘလို့ view ဆိုင်မလဲ master ဒါအစားလက်နဲ့မကင်တော့ဘူးလားအဲ့လိုမျိုးလေအဲ့တော့ကျွန်တော်ကတော်တော်များများကိုဗစ်ကာလမှာအိမ်တွင်းအောင်းနေကြတယ် social distancing လို့ခေါ်တဲ့လူနဲ့မတွေ့ရမသွားရပေါ့နော်အဲ့တော့ဒူးဒူးချင်းရုပ်ပိုင်းအားဖြင့်ကွာနေရတယ်ဒါပေမဲ့စိတ်ပိုင်းအားဖြင့်တော့တော်ရှင်လူမှုရေးပိုင်းတော့ connect ဖြစ်နေရမှာတကယ်တော့ take တွေ့ချိတ်ဆက်နေရမှာအဲ့ဒီတော့ကိုယ်အိမ်မှာပဲဖြစ်ဖြစ်သူတို့နဲ့တယ်လီဖုန်းလို့ပါတော့ဗီဒီယိုနဲ့ Viber တို့နောက်ခါကျ delivery နဲ့ပို့တာတို့အဲ့လိုမျိုးတွေပေါ်လာတာပေါ့နော်အဲ့တော့အဲ့ဒါတွေကလည်းတစ်ခါခါကျရင်တယ်လီဖုန်းပို့တာရယ် TV ကြည့်တာရယ်ဗီဒီယိုအခွင့်ကြည့်တာရယ်အဲ့ဒီအရာတွေကစိတ်ဖိစီးမှုတွေပိုဖြစ်လာဆွဲလန်းမှုတွေဖြစ်လာတော့ကျမရဲ့မှာထိခိုက်ပြန်ဟောအဲ့ကျွန်တော် screen time ကိုရှော့ရမယ်လို့ပြောလာအဲ့တော့တစ်ခါထိုင်နေတယ်လို့ပြောကြတယ်ထိုင်နေပြန်တော့လေလှုပ်ရှားမှုကမရှိဘူးထိုင်တာများလေလေသူတွေကအိုင်မယ်လှုပ်ရှားမှုနည်းလေလေစက်သားတွေကညောင်းမယ်သူ့လက်ပတ်မှုတွေနှေးမယ်ဆိုတာဖြစ်လာတဲ့အခါကျတော့ကျမ်းမာရေးနဲ့ပတ်သက်လို့သာလိမ့်ချန်ဆိုင်တော့ကိုယ်လည်းလှုပ်ရှားလှုပ်ရမယ်အဲ့အပြင်လည်းထွက်လို့မရပြန်ဘူးဗျ။ဒါအိမ်တွင်ကျွန်တော်တို့ဘယ်လိုလုပ်ရှားမလဲပေါ့နော်။ပက်လက်အိပ်ပြီးတော့ကြောက်တွေခတ်ပါလား။သူကတော့တနေ့ကအလုပ်လုပ်နေရလို့နေ့လည်စာစားချိန်မှာ15မိနစ်ကိုဒီချိန်မှာပဲတပတ်လည်အောင်ရှောင်းမယ်။တော့ကိုယ်လည်းလုပ်ရှားလေးချိန်ကဥကောင်းလေးချိန်ကလက်လေးချိန်ကဒါမျိုးလေးကျွန်တော်တို့အိမ်တွင်မှာလုပ်သွားနိုင်တဲ့လုပ်ရှားမှုတွေပေါ့
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
စားတော့တွေကတော့တွေ့ရစားရတာပေါ့နော်။အလူကျော်အထုပ်တွေဖောက်စားတာပေါ့။အဲ့လိုတွေစားစားနေတဲ့ခါကျတော့လေမဖြစ်ပြန်ဘူး။အဲ့တော့ကိုယ်တိုင်ချက်မယ်။ခင်းသီးရွက်ဝယ်မယ်။ငါတပတ်မှာအနည်းဆုံးတို့စရာနှစ်ပကံစားမယ်။တို့သုံးပကံစားမယ်။တို့စရာထဲမှာအသီးပေါင်းစုံပါမယ်။အရွက်ပေါင်းစုံပါမယ်။အဲ့လိုမျိုးတွေအသီးအနှံပိုင်းနဲ့ပြောင်းရမှာပေါ့နော်။ငါးကြီးပါမယ်။အဲ့တော့တနေ့အတွက်ဒါယာကြီးလေးဆွဲထားရမယ်ဆိုတဲ့ပုံစံမျိုးပေါ့။နောက်ကကိုယ်အိမ်ငယ်တဲ့ချိန်ဘယ်လောက်ရှိလဲကိုယ်ကိုပတ်မယ်ဗျ။အိမ်ငယ်သွားတယ်၊နှုံသွားတယ်ဆိုတာတွေကလည်း energy ပေါ့နော်။ spawn in တွေညော့တော့အဲ့တော့အိမ်ချင်းတတ်မှာတော့မယ်။အခွန်အလာရောက်တော့အနည်းဆုံးငါတော့အိတ်ဖို့ဖြစ်မယ်။အခုဒီကိုဗစ်ကာလမှာလူတွေအိမ်ချင်းအများနည်းသွားတယ်။အဲ့တော့ရေသောက်နေလို့ရှိရင်လည်းရေဓာတ်တွေခန်းလျှောက်ပြီးတော့လူတွေကနှုံတာပေါ့။အဲ့တော့ငါတနေ့ကိုတော့ပုံမှန်အဖြစ်ရေနှစ်ပလင်းတော့မယ်လို့တော့အဲ့လိုမျိုးကနေကျတော့လမ်းဆန်းတယ်တော့ကျမ်းမာရေးနဲ့ပတ်သက်တဲ့တိုင်းခံတွေကတော့အမျိုးမျိုးရှိနေတာပေါ့နော်ခုနကအဝတ်တော်မှာဆိုလို့ဝိတ်ချမှာဒါပေမဲ့ဆွတ်ဆက်ပြီးတော့ငါတလာအတွင်းမှာပေါင်30ကျမယ်ဆိုပြီးအသင်းအံလုတ်ပြန်တော့လေသဘာဝမကျဘူးပေါ့ဗျာအောင်စပြီးတော့ကျွန်တော်လုတ်တဲ့ကငါလုတ်နိုင်ရဲ့လားဆိုတာကိုစတွေ့မယ်နည်းနည်းလေးကစလို့မယ်ယုံနေလေးနဲ့အပြေးကန်လို့ပေါ့ဗျာဇွဲရှိတဲ့လူကလေးဖြစ်ပေါ်ဆိုရင်နိုင်ပါပဲအဲ့တော့တရိတ်ချံဆိုတာရေရှည်ကြီးသွားမှလीပြီးတော့စစ်လေးပြတ်မယ်ဆိုတဲ့လူတွေကခဏခဏစစ်လေးတွေဖြတ်ကြတယ်ခုတော့မဖြစ်နိုင်တဲ့ဟာတွေပေါ့နော်အဲ့တော့2021ဒီမှာဒါတွေငါဖြစ်နိုင်တာကျဲကိုကျမ်းမာရေးအတွက်ဆိုတော့ လုံးဝဖြတ်တော့အကောင်းဆုံးဒါပေမဲ့ဒါတွေကမရနိုင်တဲ့ဟိုတန်ဋိဌာန်တွေဖြစ်နေတယ်အဲဒါမှမဟုတ်ရနိုင်တဲ့တန်ဋိဌာန်ကိုစလုပ်မယ်အရင်10လိပ်တောက်မယ်ငါ9လိပ်ပဲတောက်တော့မယ်ဒုမုစီတန်ကတနေ့ကိုအလိပ်20ရနိုင်ငါဒီတနေ့တွင်းမှာတနေ့2လိပ်ပဲတောက်မယ်ကွာဆိုတာမျိုးပေါ့နော်အဲ့တော့ဒီချိန်မှာကျွန်တော်အကုန်လုံးကိုတန်ဋိဌာန်ချမယ်လို့မဟုတ်ဘူးအနည်းဆုံးတစ်ခုပဲဖြစ်ဖြစ်စစရင်းနဲ့ဒါတနေ့လုံးတော့ပါသွားမယ်အဲ့တည်းမှာကိုယ်မစားတော့ကွာဆိုတာမျိုးကြီးပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေ့မှာကိုဗစ်ကာလမှာခုနကလှုပ်ရှားမှုနည်းတဲ့အပြင်အပြင်းမထွက်ရတဲ့အတွက်လည်းပုံမှန်ဆက်သွယ်မှုတွေမရတဲ့အတွက်ပေါ့နော်။နောက်ယောဂကုခံမှာဆိုရင်ဒါစိတ်ဖြစ်စီမှုတော်တော်များတဲ့အတွက်ကဘယ်လိုအကျံပေးကြလဲ
။စိတ်ပိုင်းဆိုင်ရာအများစုကတော့တရားထိုင်မှာတကယ်တမ်းကတော့ကိုယ်အရင်တုန်းကကြည်နူးခဲ့ရတာမျိုးပြန်လဲသတိရတာလည်းဒါစိတ်တည်နေတာပဲ။စိတ်ပိုင်းဆိုင်ကပန်လဲအပန်းပြေတာ။အခုလူတွေကခီးမထွက်ရဘူးကွာ။ဘာကျွယ်တော်တွေအခုထွက်ပေါ်လာတာပေါ့နော်။ဒီကနေပြီးတော့ကျွန်တော်တို့အာဖရိကသွားကြည့်မယ်။ဒီလိုရှောက်ကြည့်ရတယ်မဟုတ်တော့ဘင်းနဲ့သူ့မျိုးအကြောင်းတွေကိုလိုက်ဖတ်မယ်ဆိုတာဘုဇ္ဇတာလည်းအများကြီးရတာပေါ့နော်။ဟုတ်လားတရားထိုင်တာလည်းလုပ်လို့ရပါတယ်။အဲ့ဒီကနေမှအိမ်တွင်းမှာသစ်ပင်လေးတွေဆိုတော့ကျွန်တော်တို့သစ်ခွာပင်လေးတွေစိုက်ပြီးတော့ရေလောင်းပြီးတော့အညောင်လေးတွေထွက်လာပြီလား။အဲသစ်ပင်လေးနေ့စဉ်နေ့စဉ်ကျွန်တော်တို့ကြည့်နေရပြီဒါစိတ်အာရုံတော့နော် concentration လို့ခေါ်တယ်တမာရီအားကောင်းလာတာ
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီ covid ကာလမှာ
တော်တော်များများကအခုပြဿနာတက်နေတာကဆီအောင်ကြီးနေပြလို့မရဘူး။ဘာလို့ကိုယ်နဲ့ပြလို့မရဆိုတော့သွားတွေကိုလည်းစိတ်ကနေဆိုဒီ covid ရှိတော့နှိုက်ရမှာဆရာကြီးလည်းကြောက်တယ်ပိတ်တယ်။သွားမယ်လို့ဒုက္ခရောက်တဲ့ခါကျကိုယ့်ကိုသွားဖို့ဘယ်လိုဘူးဆိုင်မလဲ။အော်ကျွန်တော်သွားကိုကျိုးနေတဲ့ထိုးပေးရတာမျိုးတွေဒီတစ်ခေါက်မှငါသွားနှစ်ကြိမ်တိုက်မယ်အဲ့တော့နောက်တော့နည်းနည်းတိုးရင်တိုးမယ်တော့အဲ့ဒီတိုင်းပဲသွားနေတစ်နှစ်လုံးသွားဖို့အရေးကြီးတာဟုတ်အဲ့ဒီဒါယာဒီနေကျွန်တော်လုတ်သွားမယ်ဆိုရင်တော့ဒီနှစ်တစ်ခုအဋိဌာန်လေးဟာကိုဗစ်ကာလပြီးမဲ့လဲကျန်းမာရေးအပိုင်းကနေကျသွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာနီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကိုလာကြာပျောက်ဆုံးနေတဲ့ကြောက်တော်မျိုးနဲ့တင်းမကြီးရွာသား78ဦးကိစ္စကိုမြောက်ဦးခရိုင်ရဲစခန်းမှာစစ်ဆေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ရှိတိုင်းသားပါတီတွေကကိုစလဲရီနဲ့ဒေါက်တာအောင်မိုးညိုဦးဆောင်တဲ့ NLD ပါတီကကိုစလဲရို2021ခုနှစ်နိစံပိုင်းမှာတွေ့ဆုံသွားမှာဆိုတာနဲ့တိုက်ပွဲတွေရပ်တန့်နေပေမဲ့ရခိုင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကကျေးရွာသား78ဦးကိုလကျော်ကြာပျောက်ဆုံးနေတဲ့ကိစ္စကိုမြောက်ဦးခရိုင်ရဲစခန်းမှာစစ်ဆေးဖို့အတွက်မိသားစုဝင်တွေကိုအကြောင်းကြားလာတယ်လို့သိရပါဗျ။အဲ့ဒီစစ်ဆေးမှုကိုဒီဇင်ဘာလ29ရက်နေ့မှာပြုလုပ်ဖို့အတွက်ပျောက်ဆုံးသူတွေရဲ့မိသားစုဝင်တွေကိုတက်ဆိုင်ရာကအကြောင်းကြားလာတဲ့အတွက်မိသားစုဝင်တွေမြောက်ဦးခရိုင်ရဲစခန်းကိုသွားဖို့စီစဉ်နေကြပေမဲ့တချို့မိသားစုဝင်တွေကလည်းရဲစခန်းကိုသွားဖို့စိုးရိမ်နေကြတယ်လို့တင်းမကျေးရွာသားတွေကပြောပါတယ်ဒီနှစ်မတ်လ2ရက်အပတ်ကတင်းမရွာသားဦးအောင်ညွန့်ဦးထွန်းဝင်းမောင်အပါဝင်စုစုပေါင်း78ဦးကိုအစိုးရစစ်တပ်ကနေအိမ်တွေကနေဖမ်းဆီးသွားပြီးအခုချိန်ထိအဆက်အသွယ်မရဘဲပျောက်ဆုံးနေတာဖြစ်ပါတယ်ပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးဒီဇင်ဘာလ8ရက်နေ့ကကြောက်တော်မြို့မှာရဲစခန်းမှာမိသားစုဝင်တွေကအမှုဖွင့်တိုင်ကြားခဲ့ပေမဲ့ရဲစခန်းတာဝန်ရှိသူတွေကမိသားစုဝင်တွေကိုချင်းချောက်မှုတွေပြုလုပ်ခဲ့တယ်လို့ကာယကံရှင်တွေကဆိုပါတယ်
၂၀၂၀ရွေးကောက်ပွဲမှာအနိုင်ရရှိစားတဲ့တချင်းပြည်နယ်ကတိုင်းသားပါတီကကိုယ်စားလှယ်တွေနဲ့တောက်သားအောင်မွန်းညူဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တို့၂၀၂၁နှစ်စံပိုင်းမှာတွေ့ဆုံမယ်လို့ကချင်တိုင်းသားပါတီခေါင်းဆောင်တွေကပြောပါတယ်NLD ကိုယ်စားလှယ်တွေနဲ့တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပွဲမှာတင်ပြဆွေးနွေးမဲ့အကြောင်းအရာတွေကိုစီစဉ်ပါလကုံမှာပြုလုပ်မဲ့ပါတီရဲ့ဗိုလ်လူမှုဆောင်စည်းဝေးမှာလည်းအတိအပြုချက်ရယူသွားမယ်လို့ GSPP ဒုက္ခစားနဲ့ဥကွန်ကောင်အောင်ခန်းကပြောပါတယ်။စီစီစီဝေးမှာတင်ပြဆွေးနွေးမဲ့ချက်ကတော့1949ပင်းလုံးကိုလက်တွေ့အကောင့်ထဲပို့ဖို့နဲ့ပူပေါင်း6ပြည်နယ်အနေနဲ့ပဲနောင်နောင်တွေ့ဆုံမှုတွေကိုစိတ်ဆုံသွားဖို့ဆန္ဒရှိကြောင်းတင်ပြသွားဖို့ရှိတယ်လို့ဥကွန်ကောင်အောင်ခန်းကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးရေးဖွဲ့ကို NLD ဘက်ကဒေါက်တာအောင်မွေးညိုကဦးဆောင်မှာဖြစ်ပြီးသုံးနန်းခင်ဒရင်းမြင့်နဲ့ဦးအင်ထုံးခန်းတော်ဆန်တို့ပါဝင်ပါတယ်
ချမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်ကြောင်မီတွေးတူးဖော်တဲ့ရွာကရွာသား၃ယောက်ကိုဒေသတွင်းလက်နက်ကင်ပြည်သူစစ်တပ်ဖွဲ့ကဖမ်းဆီးသွားရမှာခဏိအထိပြန်မလွတ်ပေးသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။နောက်ဟုတ်အုပ်စုတက်လက်ကျေးရွာသားလုံနာလင်းလုံဆိုင်ပီးနဲ့စိုက်ဆံလူတို့ကိုဒီဇင်ဘာလ15ရက်နေ့ကတည်းကမင်းဟပြည်သူစစ်တပ်ဖွဲ့ကနေဖမ်းဆီးသွားခဲ့တာပါ။ကြောင်မီတွေးတူးဖော်မှုနဲ့ပတ်သက်ဆက်နွယ်နေတဲ့ပြည်သူစစ်တပ်ဖွဲ့နဲ့ရွာသားတွေညှိနှိုင်းလို့မရတဲ့အဆုံးအခုလိုရွာသားတွေကိုဖမ်းဆီးသွားတာဖြစ်ကြောင်းအဖမ်းခံရသူတွေရဲ့သုဝင်တွေကပြောပါတယ်နောက်ဟုတ်အုပ်စုတက်လက်ရွာမှာနေအိမ်90ခန်းရှိရမှာနေအိမ်ခြံဝင်းအကြီးသေးလိုက်တအိမ်ကို7350ကနေ7300အထိကုမ္ပဏီကပေးတဲ့ရော့ကြီးကိုလက်ခံပြီးအိမ်ခြေ20ခန်းကနေရက်ကနေပြောင်းရွှေ့သွားကြပြီဖြစ်ပေမဲ့ကျန်တဲ့နေအိမ်30လောက်ကတော့မပြောင်းရွှေ့နိုင်သေးပါဘူး
ကရင်ပြည်နယ်ဖားဖုံခရိုင် KNU တပ်မ9မှာတပ်မတော်ဘက်ကလမ်းဖော်လုပ်တဲ့ကိစ္စနဲ့တပ်မတော်စစ်ကောင်တွေပြန်လည်ရုပ်သွင်းဖို့အတွက်ဒီဇင်ဘာလ30ရက်နေ့မှာဒေသခံ1000ကျော်ကနေဆန္ဒထုတ်ပေါ်ပါတယ်။နိုင်ငံရေးအမခါချက်မရှိသေးတဲ့အချိန်မှာဖွံ့ဖြိုးရေးအမိခံလမ်းဖော်လုပ်ပြီးနိုင်ငံစိုးမိုးရေးနဲ့စီးရေးပြင်ဆင်မှုတွင်ဆောင်ရွက်နေတာကြောင့်တပ်စခန်းပြန်ရုပ်သိမ်းဖို့ရေးအတွက်တောင်းဆိုတာဖြစ်တယ်လို့ဆန္ဒဖော်ထုတ်ရမှာပါဝင်တူတူဖြစ်တဲ့ဆော့ဘလူတုံမှုကပြောပါတယ်။ဒါပြင်ကာလန်ဝေယဖောက်လို့တဲ့ကိစ္စနဲ့ပတ်သက်ပြီး KNU ကရင်မျိုးသားစည်းရုံးနေနဲ့ပြက်ပြက်သားသားကင်တွယ်ဆောင်ရွက်ပေးဖို့ကိုလည်းဆန္ဒထုတ်ဖို့ပွဲမှာဒေသခံတွေကတောင်းဆိုထားပါတယ်။ဆန္ဒထုတ်ဖို့ပွဲကိုဖာဖုံခရိုင်တွင်းရှိနေရာ၃နေရာခွဲပြီးဆန္ဒထုတ်ဖို့သလိုခြေရောအုပ်စုဆက်နေစုကဒေသခံတွေပါဝင်ပါတယ်။2020ခုနှစ်တွင်သမ္မတော်သက်စခန်းပြန်ရုပ်သိမ်းဖို့ကိစ္စနဲ့ပတ်သက်ပြီးဖာဖုံဒေသခံလူထောင်နဲ့ချီဆန္ဒထုတ်ဖို့တာ၃ချိန်ရှိနေပြီလို့လည်းသိရပါတယ်။
မွန်လွန်ငယ်တွေအနေနဲ့ကိုကြမာကိုဖန်တီးရဲ့အတွက်တိုက်ပွဲဝင်နေတဲ့မွန်ပြစ်တပ်ပါတီ NMSP နဲ့မွန်မြင်ညွတ်ရေးပါတီ MUP တို့မှတမိုင်းပေးတာဝန်အရာဝင်ရောက်တာဝန်ထမ်းဆောင်ကြဖို့နဲ့အသက်18နှစ်ပြည့်သူတိုင်းစစ်ပညာသင်ကြားပြီးမွန်အမျိုးသားလွတ်မြောက်ရေးတပ်မတော်တို့ဝင်ရောက်အမှုထမ်းဖို့ဒီဇင်ဘာလ28ရက်နေ့မှာကြာရောက်တဲ့ကိုကြိမ်မြောက်မွန်လွန်ငယ်များနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်လူငယ်တွေအနေနဲ့နိုင်ငံရေးနဲ့အမျိုးသားရေးမှာထဲထဲဝင်ဝင်ပါဝင်ပြီးလက်တွေ့နိုင်ငံရေးကိုတင်ယူလေ့လာခြင်းဖြင့်ကောင်းဆောင်မှုအရေးချင်းပြည့်ဝရေးအတွက်မိမိကိုယ်ကိုပြုစုပျိုးထောင်ကြဖို့ကိုကြိမ်မြောင်မွန်လူငယ်များနေ့တို့မွန်ညင်ညွတ်ရေးပါတီကပေးပို့တော်တဝန်လာမှာရေးသားဖော်ပြထားပါတယ်ကိုကြိမ်မြောင်မွန်လူငယ်များနေ့အခမ်းအနားကိုကိုပြစ်ကာလစာမရေးစည်းကမ်းချက်နဲ့အညီတဘာပတိအဖွဲ့နဲ့အခမ်းအနားမှုတို့ကရေးမြုံနယ်မှာဒီဇင်ဘာလ28ရက်နေ့နက်9နာရီအချိန်ကစပြီးမွန်ညွတ်ဖိုရမ် MYF Facebook Online Live Streaming အစီအစဉ်နဲ့အခမ်းအနားကျင်းပခဲ့ပါတယ်
ခုတင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေရပ်တန့်နေပေမဲ့ရခိုင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့အခက်အခဲရှိနေသလိုထောက်ပံ့မှုတွေအချိန်မီမရောက်လာလို့စားတောက်ရေးမှလည်းအခက်အခဲကြုံနေရဆဲဖြစ်တဲ့အကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်မှာအေအေရခိုင်လမ်းနှံကရအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်နိုင်နှိမ့်ပါကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စိတ်နှံ့ရှိတဲ့ရခိုင်ပြည်သူတွေနေရက်ဆန့်ခွာခဲ့ရပါတယ်။ရခိုင်ပြည်နယ်ပုသီတော်မြို့နယ်ရန်အောင်ပြန်ဒုက္ခသည်စခန်းမှာခိုလုံနေတဲ့နရုံတော်ကျေးရွာသားကိုမောဝင်းကသူတို့နေရက်ပြန်ဖို့အခက်အခဲရှိတဲ့အကြောင်းကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။ကိုယ့်ရဲ့ကိုယ်တော့လုံးဝတော့လည်းမရှိတော့ဘူးကျွန်တော်တို့ပြန်လို့တော့
ကိုယ့်ရွာမှာတော့လုံးဝတယောက်မှမရှိတော့ဘူး။ကျွန်တော်တို့ပြန်လို့မရတော့ဘူး။ပြန်ရင်လည်းအဲ့ဒီကလက်နက်နဲ့ပြစ်တယ်။ပြန်လို့မရဘူး။ကျွန်တော်တို့ကတိတ်ပြန်ရှင်တယ်ဒါပေမဲ့ပြန်လို့မရတော့ဘူးဒီနေရာမှာလည်းအကြင်နေမနေရှင်ဘူးမနေရှင်ပေမဲ့ပြန်မရတဲ့အတွက်နေရတယ်သုံးဆွေတပုံဖျားမှာလည်းထိုင်လို့ရှိတယ်နေုံတောင်မှာလည်းရှိတယ်ကျွန်တော်တို့ရွာမှာလည်းထိုင်လို့ရှိတယ်စစ်တပ်ကမိုင်းအန်တီလေးရှိတယ်အဲ့ဒါတွေကိုလည်းကြောက်တယ်ဒါကြောင့်မပြန်ရတာပါ
ရန်အောင်ပြန်စခဲမှာမြို့နယ်တာဝန်ရှိသူတွေကဒုက္ခသည်300ကျော်တော့တနေ့လူတူဦးကိုဆန်လို့စီဘူးနှလုံးလုံးနဲ့14ရက်စာထောက်ပံ့ထားပြီးတခြားထောက်ပံ့မှုတွေမရရှိဘူးလို့ဆိုပါတယ်စိုက်တွေမြို့လာယုံအောင်ဖုန်ကြီးကျောင်းမှာခိုလုံနေတဲ့ပုံနှကျွမ်းမြို့နယ်ကျောက်ဆိုင်ကြီးရွာသူဒွါအေးမကသူတို့ရွာမပြန်ရေးတဲ့အကြောင်းကိုအခုလိုပြောပါတယ
်ဘိုးလေးလာဖို့ပြန်ဖို့စားတော့ဘိုးကဆန်လို့ပြန်လာခဲ့ရလို့ဘုန်းကြီးမှာကလည်းနဲ့စဉ်းစားပြန်ပါတယ်မှာတော့ဒီကတော့
ရခိုင်ပြည်နယ်မှာနိုဝင်ဘာလဒုတိယပတ်ကစပြီးတိုက်ပွဲတွေရပ်တန့်နေပေမဲ့အခုအခါအစိုးရစိုက်တပ်ကလမ်းနားနဲ့ရိတ်ခါတွေဖိတန့်နေတဲ့အတော့တိုက်ပွဲတွေပြင်းလင်းဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ဒုက္ခသည်4100ကျော်ရှိတဲ့ကျောက်တော်မြို့နယ်ညောက်ချောက်စခန်းမှာစားသောက်ရတော့အခကြုံနေရတဲ့အကြောင်းကိုစခန်းတာဝန်ခံကိုခိုင်မျိုးအောင်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကျေးဇူးတော်ကကျွန်တော်တို့ဒီစံထောက်ပံ့မှုလုပ်
အစိုးရကကျွန်တော်တို့ကိုစံထောက်ပံ့မှုလုပ်ပေမယ့်သူတို့သတ်မှတ်ထားရရဲ့အတွင်းအချိန်မီမပူနိုင်ဘူးဂျာမာလဲကွာဟာချက်တွေရှိရဲလာခွဲတော့ဂျာမာကွာဟာချက်ရှိရဲဒီလမှာ30ရံနေကုန်ရင်နောက်တစ်လ30ရံမကုန်ပြီပို့ပေးရမှာဖြစ်ပေမယ့်သူတို့ကမပို့ဘူးပြီးတော့ကျွန်တော်တို့မှာကလူကြီးကလည်းများတယ်တခြားလူရှင်တွေကလည်းမရောက်နိုင်ဘူ
းလာရှိအချိန်တွေမှာတိုက်ပွဲတွေရပ်တန့်နေတဲ့တော့တချို့ဒုက္ခသည်တွေနေရက်တွေကိုယာယီပြန်နေကြပြီးတချို့ကလည်းနေရက်ပြန်ရင်လုံခြုံရေးနဲ့မြေမြောက်မိုက်အန်တွေကိုစိုးရိမ်ရတဲ့တော့နေရက်မပြန်နိုင်သေးသလိုတချို့ဒုက္ခသည်စခန်းတွေမှာလည်းစားဝတ်နေရက်အပအဝင်အခက်အခဲမျိုးစုံနဲ့ကြုံနေကြရပါတယ်
ဆက်ပြီးတော့2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနောက်အနာဂတ်မြန်မာနိုင်ငံအတွက်ရှေ့ရှုရမည်ပြည်အောင်စုအရေးကိစ္စဆိုတဲ့ခေါင်းစဉ်နဲ့တိုင်းဒေသနိုင်ငံရေးပါတီ48ခုထံကိုစာပေးပို့ခဲ့ပါတဲ့ဒီကိစ္စနဲ့ပတ်သက်ပြီးချင်းနိုင်ငံရေးပါတီတွေကဘလို့သဘောထားတွေရှိနေပါသလဲအကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ငံရေးကတင်ဆက်ပေးထားပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးဖိတ်ခေါ်တဲ့အပေါ်မှာပြည်လုံးစာချုပ်ကိုချိန်ခံပြီးလက်သွဲပူးပေါင်းဆောင်ရွက်ဖို့အစဉ်သစ်ဖြစ်နေတယ်လို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီသူမှုဆလိုင်းကျောက်ဘက်ထောင်ကပြောပါတယ
်။သူတို့ကဒီမိုကရေစီဖက်ဒရယ်တည်ဆောက်ရေးမှာပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်တယ်ဆိုပြီးတော့သူတို့စာပို့ထားတယ်လေ။အဲ့ဒီမှာကျွန်တော်ကတော့ကျွန်တော်တို့ရဲ့မော်ဒါဖြစ်တဲ့ Federal Democracy တိဆောက်ရေးပေါ့အဲဒီဟာနဲ့ပတ်သက်ပြီးတော့ဒီလုံးစာချုပ်ကိုချေခံပြီးတော့မြို့သားတန်းတူမှုနဲ့ Federal ကိုပိုင်တထိုင်ခွင့်အပေါ်မှာချေခံပြီးတော့ကျွန်တော်တို့ကတော့လက်တွဲပူးပေါင်းဆောင်ရွက
် NLD ပါတီကတော့မကြသေးခင်ရက်ပိုင်းကတိုင်းသားပါတီစနဲ့ဥဆောင်တွေ့ဆုံဆွေးနွေးမဲ့သူတွေဖြစ် NLD ဘဟုကတောက်သားအောင်မိုးညိုဒေါ်နန်းခင်ကြီးမြင့်နဲ့ဦးအင်ထွန်းခါနော်ဆန်တို့သုံးဦးကိုရွေးချယ်ထားပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ CNLD တွင်မှုဆလိုင်းကျုပ်ဘက်ထံကအခုလိုသုံးသပ်ပါတယ
်သူတို့ကစာပို့ယုံတက်တဲ့အပြောတက်တဲ့မဟုတ်ဘဲနဲ့တကယ်ကိုသူရဲ့အစိုးရတစ်မှာဘယ်လိုပူပေါင်းဆောင်ရွက်မလဲဆိုတဲ့ဟာကိုတကယ်ကိုလက်တွေ့နဲ့သူတို့ဒီလိုညှိနှိုင်းဆောင်ရွက်ဖို့ကိုပြင်ဆင်တဲ့တွေ့ကြောင်ဒါသူသဘောဆောင်တယ်ဒါအစဉ်တစဉ်ကိုတက်သွားတယ်လို့
ချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဆိုမီတီမူရစီဖက်ချုပ်ဆက်စီတီပါတီကတော့စီလုံးညညွတ်တဲ့တိုင်းသားလူမျိုးများမဟာမိတ် UNA အနေနဲ့ဒါကြောင်းပြန်သွားမယ်လို့လဲဆက်စီတီပါတီကိုင်းမှုဥကင်ကန်းဖျံကဆိုပါတယ
်ဥတီတော်မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ယူရင်နေနဲ့တော့ယူရင်နဲ့သဘောထားပေါ်မှာမဟုတ်သေးဘူး။ဆန်တော်ရဒါပေမဲ့သဘောတော့တူပါတယ်မဲ့ကျွန်တော်တို့ကဟိုမဟာမိတ်နဲ့လုံးလုံးတယ်ဆိုတော့လေကျွန်တော်တို့ယူရင်မှာပါတော့အားလုံ
းချင်းမျိုးသားဒီမိုကရေစီဖက်ချုပ် CNLD ပါတီဟာ2020ထွေထွေရွေးကောက်ပွဲမှာမဲဆန္ဒနိုင်မြေတက်တနေရဆက်စီတီပါတီဟာနှစ်နေရအသီးသီးအနိုင်ရရှိခဲ့တာဖြစ်ပါတယ်
ဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုလာကျော်ကြာပျောက်ဆုံးနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကျေးရွာကရွာသား18ဦးကိစ္စကိုမြက်ဦးခရိုင်ရဲစခန်းမှာစစ်ဆေးဖို့အတွက်မိသားစုဝင်တွေကိုအကြောင်းကြားလာပါတယ်။ကချင်ပြည်နယ်ရှိတိုင်းနာပါတီတွေကကိုယ်စားလှယ်တွေနဲ့ဒေါက်တာအောင်မိုးညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တို့2021နှစ်စံပိုင်းမှာတွေ့ဆုံသွားမှာဖြစ်ပါတယ်။
ကျွန်တော်ရှင်တွေခုနားဆင်ကြတာကတော့ပြည်တိုင်းဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရ
။အခုဆက်ပြီးတိုင်းရင်းချင်းချုပ်ကိုတင်ပြပေးမှာပါ။အထောက်အစတစ်ခုနဲ့နှစ်တကူရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း 9.8 ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါတန်ကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ပွဲတွေလူမှုစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူးမြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါတယ်2021နှစ်တကူပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာပစိဖိတ်သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူနယူးဇီလန်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တကျရောက်တော့မှာဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကနှစ်သစ်စုဝေးပြီးကောင့်တောင်းလုပ်တဲ့ပွဲအတွက်လည်းလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်။ထိုင်ဝမ်ရေလက်ကြားကနေ American စစ်သင်္ဘောကြီး20ဖြတ်သန်းမောင်းနေခဲ့တဲ့လောက်ရာဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုစွစွဝဝအနှောက်အယှက်ပေးရရောက်တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကအချက်တပြင်းနဲ့တင်းစားရှင်းလင်းပွဲမှာပြောပါတယ်။ဒါဟာဒီလအတွင်း American ကဒုတိယအကြိမ်မြောက်ဖြတ်သန်းတာလည်းဖြစ်ပါတယ်။EU ဥရောပသမဂ္ဂမှာ48နှစ်ကြာပါဝင်လက်တွဲခဲ့တဲ့ဗြိတိန်ဟာအခု2021 January လတရနေ့ကစပြီးလမ်းခွဲလိုက်ပြီးဖြစ်ပါတယ်။ 2020年1月10日，纽特克拉皮皮提什马东塞蒂布拉斯尔上个月亚的高压马电网纽特姆萨丁拉巴。布里顿文尼州鲍里斯·约翰森加罗库索，布里顿哈伦拉姆偏亚拉比皮皮，库什马古潘尼管当面面亚拉罗马皮皮对，提前年年转没有那些内塔贝罗内特州美国马标巴嘞，他前年马贝乌罗巴巴里曼，阿曼亨特皮皮文尼州也帕根，斯坦利·约翰森加罗。 现在南亚大批抗疫部受打开的六家大病人马标靶嘞，都哈，白天医药干的扩展服务更快都批发嘞。当前你们那看，当前这个罗的老八百姓，可能外来故乡母亲也一波听你讲，因为你们班讨论这个病来讨论病人了吧？明年那天嘛，到大山帮生产大国产马加巴子，因为个拿钱来做接触的嘛嘞，什么可能的吧？
This program has come to you from the Voice of America, Washington.